Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ13ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925.32 လိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါပဲရှင
်ကျွန်တော်အောင်လင်းပါဒီညနှဆရာမဲ့တင်းနေမှာတော့အသေးစိတ်သဘောတူညီချက်တစုံတရာမရပဲဥရောပသမ္မတ EU ကနေခွဲထွက်တဲ့မတင်ပြည်လွတ်တော်မှာဒီနေ့မဲခွဲပါလိမ့်မယ်6လအတွင်းနှစ်ချိန်ပြတ်ချပြီးလူပေါင်း350နီးပါးတည်ခဲ့ရတဲ့အမေရိကန်လုံဘိုးရင်းချက်လင်အမျိုးအစားတစ်ခုပြန်တမ်းမှုတွေရက်ဆိုင်မှုတောက်ဆူမှုတွေတိုးလာနေပေမဲ့အမေရိကန်ဆွေးအားတော့လက်မခံသေးပါဘူးဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းတင်းနေကိုတော့မမျှတစင်အောင်နဲ့အတူညင်ညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်ကစစ်ရှောင်ဒုက္ခသည်တွေအတွက်နိုင်ငံသားစစ်စီရေးကနေအင်တာဆုဆင်းရရှိရေးအတွက်ကချင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြည်သူ့လွှတ်တော်မှအခုလိုမေးမြန်းခဲ့ပါတယ
်။ရဲရမျိုးနယ်မှာမြစ်ချနာစစ်ရှောင်စခန်းတို့ရောက်ရှိနေတော့ပြည်သူများနဲ့တိုင်းတစ်ပါးသားမဟုတ်တော့စစ်ပေးရှောင်စခန်းတို့ရောက်ရှိနေတဲ့တိုင်းသားများအတွက်
အင်ဂျင်ယာမေဆန္ဒနဲ့ကိုဇလဲဥလမနော်အောင်ရဲ့အမေနဲ့ပြည်သူအင်အားဝင်ကြီးဌာနဝင်ကြီးရဲ့ပြန်လည်ဖြေကြားချက်ကိုနှာစင်ကြရမှာပါတခါကချင်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့စီးပွားရေးနိုင်ငံရေးဆုပ်ယုပ်လာနေတာတွေကြောင့်ပြည်ပရောက်ကချင်လူငယ်တွေကဒေတာရင်းချင်းနေကောင်းမွန်တိုးတက်ရေးလှုပ်ရှားတော့မယ်လို့ပြောပါတယ်ရန်ကုန်စစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြဆုံးခဲ့တဲ့32နှစ်မြောက်အောင်မေဝဲအခမ်းအနားကိုရန်ကုန်နည်းပညာတက္ကသိုလ်မှဒီကနေ့ကျင်းပခဲ့ပါတယ်။လူငယ်တွေစာကောင်းပေမွန်တွေဖတ်လာပြီးစဉ်စားတွေးခေါ်မှုတွေပြောင်းလဲလာဖို့ Education Asia အဖွဲ့ကမိတ်ဆက်လိုက်ပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစေအောင်တို့ပြောပြပါမယ်ရှင်။
သေးသေးသဘောတူညီချက်တစုံတရာမရပဲဥရောပသမ္မတ EU ကနေခွဲထွက်တဲ့မတင်ဗြိတိန်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်သဘောတူညီမှုမရပဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေးကစန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အဆိုရက EU နဲ့သဘောတူထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်မှတ်တွေကတခဲနဲ့ပယ်ချထားတာပါဆိုရဲအစီအစဉ်ကိုမနေ့ကအောက်လွှတ်တော်မှာမဲခွဲရမှာထောက်ခံမဲ့390မဲကန့်ကွက်မဲ့240မဲနဲ့ပယ်ချခဲ့ပြီးနောက်သဘောတူညီချက်မရပဲမဲခွဲကိုဆုံးဖြတ်မဲ့အစီအစဉ်ကိုစတင်ခဲ့တာလည်းဖြစ်ပါတယ်။ EU နဲ့သဘောတူညီချက်မရပဲခွဲထွက်မဲ့အစီအစဉ်ကိုပါလွှတ်တော်ကပယ်ချခဲ့မယ်ဆိုရင်တော့မလ29ရက်နေ့မှာနောက်ဆုံးထားခွဲထွက်ဖို့တတ်မှတ်ထားတဲ့ရက်ကိုတက်တန်းတိုးကိုနောက်တစ်ချိန်မဲခွဲရမယ်အလားအလာရှိနေပါတယ်။တက်တန်းတိုးဘုတ်အတွက်ကတော့ EU ဖော်ဝင်နိုင်ငံတွေဘက်ကလည်းအတည်ပြုပေးရမှာပါ။ EU ကခွဲထွက်ပြီးတဲ့နောက်ဖော်ဝင်ဖြစ်ဆက်ရှိနေမယ့်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်လက်အောက်ခံမြောက်ပိုင်းအိုင်ယာလန်တို့ကြားနယ်စပ်တွေကိုဆက်ပွန့်ထားရေးဥပဒေအရမဖြစ်မနေလိုက်နာဖို့ဥရောပကော်မရှင်ဥက္ကဋ္ဌယောင်ကလော့ဂျန်ကာနဲ့ဆွေးနွေးညီနိုင်ပြီးရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုပေးဖို့မနေ့ကလွတ်တော်မှာမဲမခွဲခင်မှာပဲဝန်ကြီးချုပ်ကလွတ်တော်ကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲတဲ့အချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလိုပဲခွဲထွက်ရေးအစီအစဉ်တွေကိုမဲခွဲတုန်းကလိုပဲအရင်နေခဲ့ပါတယ်။ Conservative Party ခေါင်းဆောင်ဝန်ကြီးချုပ်မေကတော့ EU ကနေခွဲထွက်ရမှာစနစ်တကျခွဲထွက်တာကတော့အကောင်းဆုံးနဲ့တစ်ခုတည်းသောနည်းလမ်းဖြစ်နေယုံကြည်ထားဆဲဖြစ်တဲ့ကြောင့်လဲလွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအရင်နေခဲ့ပြီးတဲ့နောက်မှာပြောဆိုခဲ့ပါတယ်။EU နဲ့သဘောတူညီချက်မရပဲထွက်ဖို့ဓမ္မမဝင်လဲတက်တန်းတိုးဖို့တွေလိုတခြားရွေးချယ်စရာနည်းလမ်းတွေဟာအားရစရာကောင်းတဲ့နည်းလမ်းတွေမဟုတ်တဲ့ကြောင့်လဲဝန်ကြီးချုပ်ကသတိပေးထားပါတယ်။
6လအတွင်းမှာနှစ်ကြိမ်ပြတ်ကျပြီးလူပေါင်း350နီးပါးသေဆုံးခဲ့တဲ့ American လုံဂျက်လီရင်အမျိုးအစားတစ်ခုပြန်တမ်းမှုတွေရပ်ဆိုင်းဖို့ပြည်တွင်းပြည်ပကတောင်းဆိုမှုတွေကြီးထွားနေပြီးမြဲသမ္မတဒေါ်နယ်ထရမ့်အဆိုအရကတော့အလျှော့မပေးသေးပါဘူး။ Boeing 737 Max 8အမျိုးအစားလီရင်နဲ့ပတ်သက်လို့သမ္မတထရမ့်ဆွေးနွေးနေကြောင်းအင်ဖြူတော်အရာရှိတွေကပြောပြီးမြဲဘယ်သူတွေနဲ့ဘယ်လိုအကြောင်းအရာတွေပြောဆိုတယ်ဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဒီလေရင်တွေကဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးစိတ်ချရတယ်လို့ Boeing Company အမှုဆောင်အရာရှိချုပ် Dennis Mullenberg ကသမ္မတ Trump နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုပြောဆိုမှုအတွင်းမှာပြောခဲ့ကြောင်းအင်ဖြူတော်ကပြောပါတယ်။လေရင်တွေတိဆောက်ပုံပို့ပြီးရှုပ်ထွေးလာတာနဲ့အမျှစက္ကန့်ပိုင်းအတွင်းဆုံးဖြတ်ချက်ချနိုင်မှုပို့ပြီးတော့လိုအပ်လာတယ်လို့တိဆောက်ပုံရှုပ်ထွေးတာကအန္တရာယ်ကိုဖန်တီးနေတယ်လို့သမ္မတ Trump ကသူ့အမည်ကို Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။American နိုင်ငံအတွင်းဒီလေရင်အမျိုးအစားတွေပြန်တန်းပြေးဆွဲနေတာကိုရပ်ဆိုင်းထားဖို့အစီအစဉ်မရှိသေးကြောင်းအင်္ဂါနေ့က Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲ American လေကြောင်းထိန်းသိမ်းရေးဌာနကလည်းဒီလေရင်တွေကိုရပ်နားထားဖို့အကြောင်းရင်းမတွေ့ဘူးလို့ပြောပါတယ်။တနင်္ဂနွေနေ့ကလေရင်ပြတ်ကျတဲ့ဖြစ်စဉ်ပြီးတရုတ်တူရကီအင်ဒိုနီးရှားဘရာဇီးတောင်ကိုရီးယားနဲ့ဥရောပတလွာသူတို့စီမံရှိတဲ့ Boeing 737 Max 8လေယာဉ်တွေပြန်တမ်းမှုကိုယာယီရန်နာဖို့ကြေညာချက်ထုတ်ပြန်ထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမူဟောင်းပေါ်မနာဖောက်ကိုပူးပေါင်းကျဆင်းမှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်သူတရားရုံးတစ်ခုမှာဒီနေ့စီရင်ချက်ချမှာဖြစ်ပါတယ်။တရားသူကြီးအေမီပါမန်ဂျက်ဆန်အနေနဲ့အမြင့်ဆုံးထောက်လှမ်းစနစ်ထိအပြစ်ပေးနိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထမတော်ကတော့တခြားပြည်သူတရားရုံးတစ်ခုကမနာဖောက်ကိုအခွန်ရှောင်မှုဗန်လုံငန်းတွေမှာမတမာမှုတွေနဲ့ထောက်လှမ်း48လအပြစ်ပေးခဲ့တာပါ။ဒီနေ့စီရင်ချက်ချမဲ့တရားသူကြီးအနေနဲ့ပြစ်ဒဏ်ချမှတ်ရမှာအရင်ပြစ်ဒဏ်နဲ့ချိန်နဲ့ကြာခံမှုဒါမှမဟုတ်ရင်လည်းအရင်ပြစ်ဒဏ်ကြာခံပြီးမှပြစ်ဒဏ်အတစ်ကိုကြာခံမှုဆုံးဖြတ်ခွင့်လည်းရှိပါတယ်။ပြီးခဲ့တဲ့ထဲမှာတော့တတိတွေကိုဟန်တာနောက်ရှက်မှုနဲ့မနာဖောက်ကိုအာမခံရုပ်သိမ်းပြီးအချုပ်ထက်ပြန်ဖို့တရားသူကြီးချက်စင်ကဆုံးဖြတ်ခဲ့မှုပါတယ်။2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့ဂျာဝင်စစ်ပွဲမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းပေါ်ထုတ်နေရကမနာဖောက်ကျူးလွန်တဲ့အမှုတွေပေါ်ပေါက်လာတာပါ။ဒါပေမဲ့လည်းသူ့ပေါ်ဆက်ဆူထားတဲ့အမှုတွေကတော့သမ္မတထရန့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တိုက်ရိုက်ဆက်နွယ်မှုမရှိဘဲယူကရိန်းနိုင်ငံကရုရှားလိုလားတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးတဲ့ကိစ္စတွေနဲ့သာဆက်နွယ်နေပါတယ်။မနာဖောက်ကအပြစ်ရှိကြောင်းဝန်ခံခဲ့ပြီးအထူးစုံစမ်းစစ်ဆေးမှုမူလာရဲ့အဖွဲ့နဲ့ရုရှားရဲ့စုံစမ်းမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့ကတိပေးခဲ့ရင်ပဲနောက်ပိုင်းမှာစုံစမ်းရေးမှုတွေနဲ့သဘောတူညီချက်ကိုဖောက်ပြက်ခဲ့တဲ့အကြောင်းလဲတရားစီရင်ရေးစင်ကဆုံးဖြတ်ခဲ့မှုပါတယ်
။ဗင်နီဇွဲလားနိုင်ငံအပေါ်အရေးပါတဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်မယ့်အကြောင်းသမ္မတထရမ့်အစိုးရအနေနဲ့ဒီသတင်းပတ်ထဲမှာကြေညာသွားမယ်လို့ဗင်နီဇွဲလားနိုင်ငံအတွင်းမူဝါဒရေးရာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယတ်အေဘရမ်စ်ကပြောပါရယ်အသေးစိတ်ကိုပြောမသွားပြီးမှဗန္ဒာရေးငွေကြေးအဖွဲ့အစည်းတွေနဲ့ဗီဇာပြန်ရုပ်သိမ်းရေးကိစ္စတွေပါဝင်မယ်လို့ပြောဆိုသွားပါရယ်ဗင်နီဇွဲလားလုံခြုံရေးတာဝန်ရှိသူတချို့ဗင်နီဇွဲလားပိုင်ရေနံကုမ္ပဏီနဲ့ဗင်နီဇွဲလားနဲ့ရုရှားဖက်ဆက်ပိုင်ဆိုင်တဲ့ဘဏ်တို့အပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါတယ်။ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကအမေရိကန်တန်ရုံးကိုပိတ်သိမ်းပြီးကျန်ရှိနေတဲ့အမေရိကန်တန်ဝန်တန်းတွေအားလုံးကိုအမေရိကန်ကိုပြန်ခေါ်မယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာပြီးမှဒဏ်ခတ်ပိတ်ဆို့ရေးနဲ့ပတ်သက်ပြီးအေဘရမ်စ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံအတွင်းယူရင်းလာတဲ့အခြေအနေတွေကြောင့်အခုလိုတန်ယုံပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းနဲ့ဗင်နီဇွဲလားနိုင်ငံမှာအမေရိကန်တန်ဝန်တန်းတွေရှိနေတာကအမေရိကန်မူဝါဒအတွက်အဟန့်တားဖြစ်စေတာကြောင့်တန်ဝန်တန်းတွေကိုပြန်ခေါ်ရတဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာ့တဝန်းနိုင်ငံတွေကလူခွေခြေနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဥညိဌာနကဒီနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်မှာတရုတ်နိုင်ငံကဝီဂါတွေထိန်းသိမ်းခံရတဲ့ခြေနေကိုမိမောင်းထုတ်ပြောဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။အစီရင်ခံစာကိုတော့နိုင်ငံရဲ့ဥညိမဲ့ပွန်ပီယိုကမကြာခင်နိုင်ငံပိုင်းတွေမှာထုတ်ပြန်ပေးသွားမှာဖြစ်ပြီးဒီမိုကရေစီလူခွေရင်းနဲ့အလုသမားရေးရာတာမတ်ကြီးမက်ကယ်ကိုဇက်ကဒင်းတော့တီမင်းမြန်းနာကိုဖြေချသွားမှာပါ။အစီရင်ခံစာမှာတော့တရုတ်နိုင်ငံရှင်ချန်းဒေသကဝီဂါမွတ်စလင်တွေအရေးကိုလူခွေရေးပြဿနာတစ်ခုဖြစ်အလေးထားဖော်ပြထားတဲ့အကြောင်းနဲ့အစ်မြင့်တောင်းရှိသူတူကဗီဒီယိုကိုပြောပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့တရုတ်နိုင်ငံဟာဝီဂါရင်းနဲ့တခြားမွတ်စလင်တွေကိုထိန်းသိမ်းစခန်းတွေမှာထားပြီးဘာသာရေးနဲ့ယဉ်ကျေးမှုပျောက်ကွယ်အောင်ကြိုးပမ်းနေတယ်ဆိုပြီးဆွဆွဲထားကြတာဖြစ်ပါတယ်။
ကလေးတငယ်တွေပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုကြောင့်အပြစ်ပေးခံရတဲ့အထက်မှာကက်သလစ်ခရီးယန်ကျောင်းတော်ကြီးရဲ့ယာဒူးအကြီးဆုံးအပြစ်ပေးခံရသူဖြစ်တဲ့ဩစတြေးလျကာဒီနယ်ယဟန်အမတ်ဂျော့ချ်ဖဲလ်ကိုထောင်ဒဏ်6နှစ်အပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဒာရေးဝန်ထမ်းဟောင်းလည်းဖြစ်ပိုယဟန်မင်းကြီးဖရန်စစ်ရဲ့အကြံပေးတာဝန်လည်းယူခဲ့သူဖဲလ်ဟာမဲလ်ဘုန်းတာဒနာအဖွဲ့ရဲ့ဂိုင်းချုပ်ဆရာတော်အဖြစ်တာဝန်ယူခဲ့တဲ့ကောင်က1996ခုနှစ်မှာတံမြိုင်တချင်းတီဆိုတဲ့အဖွဲ့တွေကဆယ်ကျော်သက်အရွယ်ယောက်ျားလေးနှစ်ယောက်ကိုစိန့်ပက်ထရစ်ကက်သီဒရယ်ဘုရားကျောင်းကအခန်းငယ်တစ်ခုမှာမဖွဲ့မရဂိုင်းတွေစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြည်တံချခံရတာပါ။ဗိုလ်တော်ဦးနေကဖဲလ်ကိုပြည်တံချမှတ်ကြောင်းကြေညာစဉ်ဖဲလ်ကသူစော်ကားတာကိုခံခဲ့ရသူတွေအပေါ်အံ့ဩလောက်အောင်ကြီးကြီးကျယ်ကျယ်ပုတ်ခတ်ပြောဆိုခဲ့တဲ့အကြောင်းနဲ့ဖဲလ်စော်ကားပုံကိုကွင်းကွင်းကွက်ကွက်မြင်အောင်ပုံဖော်ပြောခဲ့တာကြောင့်စော်ကားခံရသူတွေအနေခက်နေတာအင်မတန်သိတာကြောင့်ဗစ်တိုးရီးယားပြည်နယ်ခရိုင်တရားရုံးတရားသူကြီးပီတာကစ်ကဆိုပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းကဘာတဝန်းကလေးငယ်ပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုရှုပ်တော်ပုံနဲ့ကက်သလစ်ဘုရားကျောင်းကိုဆွဆွဲထားတာတွေနဲ့ပတ်သက်တဲ့၃ရက်ကြာအစည်းအဝေးပွဲကိုပိုယဟန်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာမကြာသေးခင်ရက်ပိုင်းအတွင်းကအကျင်းပခဲ့ပါတယ်
အမေရိကန်ပြည်သူကတတိယနဲ့နာမည်ကျော်ပုဂ္ဂိုလ်တချို့ဟာထိတ်တန့်တက္ကသိုလ်တွေမှာသားသမီးတွေဝင်ဝင်ရဖို့အတွက်ငွေချေးပေးပြီးမမှန်မကန်လုပ်ခဲ့ကြောင်းဆွဆွဲချက်နဲ့တရားစွဲခံနေကြရပါတယ်။မမှန်မကန်လုပ်ရတဲ့ကိုစီစဉ်ခဲ့ကြောင်းဝန်ခံထားပြီးတသက်အဖြစ်ပူပေါင်းဆောင်ရွက်ဖို့ပြောဆိုထားတဲ့ကယ်လီဖိုးနီးယားပြည်နယ်နယူပေါ့တ်ဘီချ်မြို့ကဝီလျံရစ်စင်ဂါကတော့ကျောင်းအဝင်ဆံမဝဲအောင်ဖို့မိဘတွေသားသမီးတွေနဲ့ဆံမဝဲကိုကြီးကြပ်သူတွေကောလိပ်ကျောင်းကနီးပြဆရာတွေကြားဆက်သွယ်ပြီးလက်ထိုးဖို့စီစဉ်ပေးရကဒေါ်လာ25သန်းကျော်ရရှိခဲ့တဲ့အကြောင်းလဲတရားရေးဌာနကပြောဆိုထားတာပါ။ငွေချေးလွှဲပြောင်းရမှာမတမာမှုတွေပါဝင်ပူပေါင်းကြံစီမှုတွေအတွက်ရေးယူခံရတဲ့ချမ်းသာပြည်ဆက်သွယ်ခေါင်းကြတဲ့မိဘတွေတွေမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဝိုင်လုံငန်းရှင်လုံခဲ့တဲ့နှစ်လောက်ကမှဒေါ်လာ325သန်းနဲ့ရောင်းလိုက်တဲ့ကယ်လီဖိုးနီးယားပြည်နယ်ကမီဒီယာလုံငန်းပိုင်ရှင်ဟောင်းတို့လည်းပါဝင်ကြပါတယ်။
American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတည်တံစီရင်ချက်တွေနဲ့ပတ်သက်ပြီးဆိုင်းငံ့ထားဖို့ကြေညာချက်မူကြမ်းတရက်ကိုထုတ်ပြန်သွားဖို့အစီအစဉ်နဲ့ပတ်သက်ပြီးတမရာထရမ့်ကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကိုတိုက်ခိုက်ပြောဆိုလိုက်ပါတယ်တည်တံစီရင်ချက်မူကြမ်းကြေညာမဲ့အပေါ်မှာတားကောင်တွေဖြစ်ခဲ့ရတဲ့တေဆုံးသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကလက်ခံမှာမဟုတ်တယ်လို့သူကိုယ်တိုင်လည်းလက်မခံဘူးလို့တမရာထရမ့်ကပြောတာပါလူတယောက်ကိုရည်ရွယ်ချက်တစ်ခုနဲ့တက်ဖြတ်တာကမှားယွင်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးညူဆန်ကပြောပါရယ်အပြစ်မရှိတဲ့လူတချို့သူတို့မကျူးလွန်တဲ့ပြစ်မှုတွေအတွက်ဆွဲချက်တင်ခံနေရတာကိုတွေ့မြင်နေရတယ်လို့တခါတလေတည်တံပေးခံရတာတွေရှိတယ်လို့လည်းညူဆန်ကပြောတာပါဒီလိုဖြစ်ရမျိုးတွေကလူနည်းစုအတိုင်းဝိုင်းတွေစိတ်ဝေဒနာခံစားနေရသူတွေရှေ့နေငှားဖို့ငွေကြေးမပြည့်စုံသူတွေမှာဖြစ်နေတယ်လို့လဲကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးညူဆမ်ကပြောပါတယ်။တည်တံစီရင်ချက်ဆိုင်းငံ့ဖို့ကြေညာချက်မူကြမ်းမှာတရားခဏ်တွေကိုစေထိုးအဆုံးစီရင်တာကိုရုပ်သိမ်းဖို့အချက်လဲပါဝင်ပါတယ
်ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေဆက်သွယ်မိမြန်ချက်တွေစက်တိုက်နာဆင်ရပါမယ်။ကချင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည် 3,000 နီးပါးကိုနိုင်ငံသားစီစီရေးကတ်နဲ့အင်တာစုစီရင်ထုတ်ပေးထားပြီးဖြစ်တဲ့အကြောင်းအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကပြည်သူ့လွှတ်တော်မှာပြောပါရတယ်။ဒါဟာကချင်ပြည်နယ်အင်ဂျာရဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ကနိုင်ငံသားစီစီရေးကတ်နဲ့အင်တာစုစီရင်မရှိသူစစ်ရှောင်တွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအစိုးတင်မေးမြန်းခဲ့တဲ့အပေါ်မှာရှင်းလင်းစဉ်ပြန်လည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့2018ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာမြစ်ကြီးနားနဲ့ဝိုင်းမော်မြို့နယ်ရှိစစ်ရှောင်စခန်းတွေကိုတင်းရှောင်လာကြတာဖြစ်ပါတယ်စစ်ရှောင်စခန်းကိုရောက်လာတဲ့အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာနိုင်ငံသားစီစီရေးကတ်နဲ့အင်တောင်စုစီးရင်တွေမရှိတာကြောင့်တွေးကြုံရတဲ့အခက်အခဲကိုအင်ဂျန်ရံမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးလမာနော်အောင်ကပြည်သူ့လွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ
်ဒီခုအခါနိုင်ငံသားစီစီရေးကတ်ပြားနဲ့အင်တောင်စုစီးရင်မရှိသူများတည်းစစ်ချောင်စခန်းမှာတနေရာရာတို့တွားရန်အလွန်ခက်ခဲနေကြောင်းစစ်ချောင်ရသည့်ဒုက္ခအပြင်ကြီးသွားလာရေးအတွက်လည်းထွေထွေလူမှုရေးကိစ္စများတွင်လည်းကောင်းမိတိအထောက်အထားများပြင်ပြနိုင်ခြင်းမရှိသဖြင့်လူမှုစီးပွားရေးဘဝတွင်ရာစွာခက်ခဲနေကြောင်းနိုင်ငံသားဖြစ်ခြင်းနဲ့တိုင်းဒါအခွင့်အရေးများဆုံးရှုံးနေရကြောင်းကာယကံရှိ၌ပြောကြားချက်အရာဖြစ်ရှိရပါသည်
အင်ဂျန်ရံမြို့နယ်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာဒေသကပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမတိုင်မီကအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကယာယီနိုင်ငံသားစီစီရေးကတ်နဲ့ယာယီအင်တောင်စုစီးရင်တွေထုတ်ပေးခဲ့ကြောင်းနဲ့အပြစ်ခတ်ရက်စဲရေးပြစ်ပြားပြီးတဲ့နောက်မှာယာယီကတ်တွေကိုတရားမဝင်ကြောင်းနဲ့ကိုင်ဆောင်သူတွေကိုချင်းချုပ်တာတွေရှိခဲ့ကြောင်းလည်းပြောဆိုပါတယ်ဒီလိုအခြေအနေကြောင့်စစ်ရှောင်ပြည်သူတွေအတွက်နိုင်ငံသားစီစီရေးကတ်နဲ့အင်တောင်စုစီးရင်ရရှိဖို့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာကိုဦးလမနော်အောင်ကဆက်လက်မေးမြန်းခဲ့ပါတယ်
။ခြေတော်စုဘဝတိုင်းသားစီစီဖြစ်ပါလဲနဲ့ဖိတ်ခြားကန့်သတ်ချုပ်ချယ်ခြင်းဒီဖိတ်စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းရှိမရှိကြံလဲသုံးသပ်ပေးနိုင်ရာနဲ့ညံ့မြို့နယ်မှာမြစ်ချနာစစ်ရှောင်စခန်းတို့ရောက်ရှိနေတော့ပြည်သူများနဲ့အိုင်းတပါသားမဟုတ်တော့စစ်ပေးဆောင်စခန်းတို့ရောက်ရှိနေတဲ့တိုင်းသားများအတွက်နိုင်ငံသားစီစီရေးကပြားနဲ့အင်ထောင်စုအစင်းကိုမိတို့အစီအစဉ်ဆောင်ရွက်ပေးမည်ကိုသိရှိလို၍ပြည်သူ့လူတော်အုပ်ထပ်မှတင်ပြစွာမေးမြန်းအပ်ပါတယ်
။ ဒီမေကုံးအပေါ်မှာအလုသမားလွင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကဖြေကြားရမှာ
အချင်းပြည်နယ်အတွင်းမှာနေမြေလုံးညုံရေးရခစ်တနေရဆုံးကရောက်ရှိနေတဲ့စစ်ပေးဆောင်စကန်း IDP scan များမှာစုစုပေါင်း89ခုရှိပါတယ်။အင်တောင်စု7132စုလူရေ41009ခုရှိပါတယ်။အဲ့ဒီပြည်သူများကိုစစ်ပေးဆောင်စကန်းမှာရှိတဲ့ IDP camps မှာရှိတဲ့နေရဆုံးကနေထိုင်သူများကိုဤဌာနအနေနဲ့သစ္စာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ဒီ2019ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ထိအောင်ရထုတ်ပေးနိုင်မှုကတော့စုစုပေါင်းလူရေ 19,352 ဦးရှိပြီဖြစ်ပါတယ်
။အင်ဂျန်ရမြို့နယ်မှာဆောင်ရွက်ထားတဲ့အခြေအနေနဲ့ကြန့်ရှိနေသူတွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးဦးသိန်းစွေကအခုလိုဆက်ပြောပါတယ်
။အင်ဂျန်ရမြို့နယ်မှာမြကြီးနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ရောက်ရှိနေထိုင်တဲ့ကစ်တပ်နေရဆုခွာနေထိုင်သူများကိုယာယီအင်တောင်စုနဲ့လူရေဆင်းများကိုလည်းပဲထုတ်ပေးထားရှိပြီဖြစ်ပါတယ်။သက်ဆိုင်ရာရက်ွက်ပြည်ပအုပ်စုအုပ်ချုပ်ရေးမှူးများရဲ့နေရာလေးစာမှန်ကန်ကြောင်းအတီးပြုတ်ထောက်ခံချက်ရရှိပြီးပါကတရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြထုတ်ပေးခြင်းကိုလည်းပဲဆက်လက်ဆောင်ရွက်သွားပြီးမှဖြစ်ပါတယ
်။စစ်ဆောင်စခန်းမှာ6လကျော်နေထိုင်တဲ့မူလဒေသမှာယာယီအင်တော်စုစီးရင်ရှိပြီးသားသူတွေကိုတရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြကိုလှုပ်ထုံးလုံလီနဲ့အညီထုတ်ပေးနေတယ်လို့အင်တော်စုစီးရင်မရှိသေးသူတွေကိုလည်းယာယီအင်တော်စုစီးရင်ထုတ်ပေးတာသစ္စာရရက်ွက်ကြေးရွာနဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့ထောက်ခံချက်နဲ့တရားဝင်အင်တောင်စုစီးရင်နဲ့နိုင်ငံသားစီစီကပ်ပြားတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်။စစ်ဆောင်စခန်းမှာ6လအောက်နေထိုင်သူတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုလည်းသက်ဆိုင်ရာလုံထုံးလုံနီးနဲ့အညီအင်တောင်စုစီးရင်နဲ့နိုင်ငံသားကတ်ထုတ်ပေးတာမှတ်တမ်းပြုစုထားရှိတာနဲ့နိုင်ငံသားစီစစ်ခံရမည့်တည်တည်ခံကပ်ပြား NVC ကတ်ထုတ်ပေးတာတွေဆောင်ရွက်နေကြောင်းပြောပါတယ်။အင်ဂျန်ရမြို့နယ်မှာလူဦးရေစုစုပေါင်း 8,000 ကျော်ရှိပြီးမြစ်ကြီးနားနဲ့ဝိုင်းမော်စစ်ဆောင်စခန်းကိုရောက်ရှိလာသူဟာ 3,400 နီးပါးရှိပါတယ်။ဒီလိုရောက်ရှိလာသူတွေအနက်ကနိုင်ငံသားစစ်စီရေးကတ် 135 ခုထုတ်ပေးထားပြီးဖြစ်ပါတယ်။2014ခုနှစ်ကသကောင်စီရင်ကောက်ယူရာမှာအင်ဂျန်ရမြို့နယ်ရှိကျေးရွာပေါင်း 62 ရွာအနက်ကကျေးရွာ 8 ရွာသာကောက်ယူနိုင်ခဲ့တာဖြစ်ပါတယ
်။ကိုမိုးစောပြောပြခဲ့တဲ့ကချင်ဒုက္ခသည်တွေနဲ့အကြောင်းနဲ့တစ်ဆက်တည်းမှာပဲပြည်ပရောက်ကချင်လူငယ်တွေကရောပြည်တွင်းကကချင်ဒုက္ခသည်အရေးလှုပ်ရှားနေပုံကိုပြောပြပေးပါဦးမယ်ရှင်။ကချင်ပြည်နယ်တွင်းဒုက္ခသည်တွေရဲ့အခြေအနေဒေသခံတွေရဲ့စီးပွားရေးနိုင်ငံရေးစတဲ့အဖက်ဖက်ကဆုတ်ယုတ်လာနေတဲ့အနေအထားတွေကြောင့်ပြည်ပရောက်ကချင်လူငယ်တွေဒေသအရေးလှုပ်ရှားမှုတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာလို့အမေရိကန်ပြည်ထောင်စုရောက်ကချင်လူငယ်တွေကပြောပါတယ်။မနေ့တုန်းကအမေရိကန်လွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသတွေကဖိနှိပ်မှုတွေအဆုံးသတ်ရေးမြန်မာအစိုးရကိုဖိအားပေးဖို့တောင်းဆိုတဲ့ကချင်လူငယ်တချို့ကို VOA ကတွေ့ဆုံမေးမြန်းခဲ့ပါတယ်။နန်းလောင်ကပြောပြမှာပါရှင်။
ကချင်ပြည်နယ်အတွင်းစိုးရိမ်စရာအခြေအနေတွေကိုပြောတဲ့အခါမြစ်ဆုံရေကရာဆောက်လုပ်ရေးစီမံချက်ကြောက်စိမ့်တူးဖော်မှုတွေနဲ့မူရဆေးပြဿနာနောက်ပြီးဒုက္ခသည်ပြဿနာတွေကိုအဓိကတိုင်းရင်းသားတွေကပြောလို့ရှိပါတယ်။လက်တလုံးတည်င်းနေထွက်နေတဲ့တရုတ်နိုင်ငံသားတွေဝင်ပြီးအေကတောင်းနဲ့ချီတ िश्यू ငပြောစိုက်ပျိုးနေတဲ့ကိစ္စကလည်းစိုးရိမ်စရာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကချင်အမျိုးသားအဖွဲ့မှပါဝင်လှုပ်ရှားနေတဲ့ဝင်းဒန်ဆိုင်ကပြောပါတယ်
။တ िश्यू ငပြောစိုက်တဲ့ပြဿနာအကြီးကြီးရှိပါတယ်။အဲ့ဒါဒီ IDB ပေါ့နော်ကချင်ဒီကိုဒီမောင်းထုတ်လိုက်တဲ့နေရာတွေမှာစစ်ပြေစစ်ဖြစ်ပြမမောင်းထုတ်လိုက်တဲ့နေရာတွေမှာပေါ့နော်ထွက်ပြေးသွားနေတယ်အဲ့ဒါတရုတ်တ िश्यू ငပြောတရားတရုတ်ကုမ္ပဏီကဝင်ပြီးမှအဲ့ဒါ A ကတောင်းချီတင်းချီမှာသူတို့တင်းယူတယ်လို့ပြောရအောင်ပေါ့သူတို့အစိုက်ခင်းတယ်ဆိုင်းဖို့တော့ပါတယ်တရုတ်စာလိုပဲထောင်ထားတော့တယ်အဲ့လိုမျိုးဖြစ်နေတဲ့အနေအထားမှာပြန်လာဖို့ပြောတယ်ပြန်လာတဲ့နေစရာမရှိဘူးမှာငပြောပင်ဆောင်တဲ့တရုတ်တွေပဲရှိတယ်အဲ့ဒါဒီထွက်ပြေးသွားတဲ့ IDP တွေကပြန်လာမယ်ဆိုတာပြန်မာပြန်လာမလဲမသိဘူးအစူရစီစဉ်ပေးမလားဒါမှမဟုတ်တရုတ်ကစီစဉ်ပေးမလားလေတာကတော့အမျိုးမျိုးထွက်တယ်ဒါပေမဲ့ဒီနေ့အချိန်ကြီးတော့ပြန်လာဖို့နေရာမရှိဘူးသူတို့နေရာငပြောပင်ဖြစ်နေပြီအာတချို့နေရာမှာရွှေသွင်းနေဖြစ်နေပြီကြောက်စင်းနေတူးနေပြန်လာဖို့နေရာတော့မသိမရှိဘူး
လူဝီဇီယားနာပြည်နယ်ကရောက်လာတဲ့နောက်ထပ်ကချင်အမျိုးသားအဖွဲ့မှပါဝင်လှုပ်ရှားနေတဲ့ရော့ရော့ကပကာကတော့မြစ်ဆုံရေကရာဆောက်လုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံကဆက်လုပ်ဖို့ကြိုးပမ်းနေပြီးဒီကိစ္စကိုသူအထူးစိုးရိမ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ရဲ့ဒီမြစ်ဆုံဟာအင်မတန်မှကချင်တွေအတွက်ကြီးပွားမဟုတ်ပါဘူး။အရေးကြီးတာကျွန်တော်တို့ဒီမြစ်ဆုံတစ်ခုဟာကျွန်တော်တို့ရဲ့မြန်မာနိုင်ငံဒီပြည်သူလူထုတွေမြန်မာနိုင်ငံကပြည်ထောင်စုပြည်ထောင်သားတွေအကုန်လုံးတောက်တုံးတဲ့ဒီရေလည်းဖြစ်တယ်ပြီးကျွန်တော်တို့ရဲ့မြေအမြင့်ကဒီရင်ဒီကြီးလာတဲ့အချိန်မျိုးပေါ့နော်မိုးရေချောင်းချတဲ့အချိန်မှာတော့မြစ်ကြီးနားမှာဒီရေတွေကဝင်လေရှိပါတယ် แต่ขนาดที่เขาขับยังไงในวันนี้ใช่ดีลมยูดามกูตีสอบไม่ส่วนมิส่งยี่กาตาอีตีสอบไม่พอเราที่อามาคันเชื่อสิเลยบอกไอ้เราไม่ชีพเป็นจุนรู้สิมาอัตย์อันเดียร์ไม่ใช่ได้ดีเอามายูตุยูตาลีเนี่ยเอ็มตั้มมาอัตย์อันเดียร์ได้สู้ยังยังได้เฉยนี่เลยสิบาร์เลยจุนรู้เจ้าจิมา
ก็เช่นตายลูดูพี่ได้อันสังการอตัวข้าเดรกกูนี่เปย์ลูดาจินสานามกูนี่เปย์เกษารีมาตามยี่ห้าตาลารีมาลูเต็มลูกสบาย
สิบเจ็ดตีจาราบีตีจาราโรจำมาเยอะๆเป็นยาเยอะๆอย่างที่ใครเน้นอะไรกูยังเพื่อไม่รู้กูยังตุลิตุไม่รู้สินใจจีไรกูส่วนยังคลีร์ส่วนยังเป็นยามันเตียวปีรอตัวกูยิ่งเชนเนตุลิรามาเป็นเนี่ยยาเรื่อยๆขันใจยาเลยกูคลีร์ส่วนเช่นนี่มาเก่าพี่เจ้าจำมาเยอะๆมาเก่าจำมาอันยาจีตุลิแต่รอเสียมาเก่าเป็นยาเยอะพี่เลยอันยาจีส่งชงเนี่ยตัวช่วยกูมีตาก็มีตาสูรขอพี่รามาจีเนียตูเรลไปเป็นเนี่ยสอตาเรียมาพิจิตรมูลเทนเน
ตดีโซยินเจริโกก็เช่นลุงเอริกามันเอกอเมริกันลุตออมาดูเนี่ยด้วยส่งหัวยาจิงมาส่วนเนี่ยเต็มยาจับอะไรก็เช่นพี่เนี่ยด้วยยิงยาเย็นเนี่ยลุงมีอสูตรเดต้าเรด้วยพี่เนี่ยมูเรส่งตาอ๋อยามาสูยากูพี่อาไปพูตรูกับจังสูจาราพี่ปาเรชิน
นั่นล่ะพี่จะต่อเกล้าบ้างအခုတခါတော့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံနိုင်တို့အတွက်32နှစ်မြောက်အောင်မေဖွဲ့အခမ်းအနားအကြောင်းကိုပြောပြပေးပါဦးမယ်။ဖုံးမော်နေဆိုပြီးလူသိများတဲ့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံနိုင်တို့တည်ဆုံခဲ့ရတဲ့မလအရေးခင်ဖြစ်ပွားခဲ့တဲ့နှစ်ပတ်လည်ထိမ့်မတ်နေ့ကိုရခင်ရန်ကုန်စက်မှုတက္ကသိုလ်နေရာအခုရန်ကုန်နီးပညာတက္ကသိုလ်မှာဒီကနေ့ကျင်းပပါတယ်။ဒီအခမ်းအနားကျင်းပတာဟာနောက်အနာဂတ်မျိုးဆက်တွေကြားသမိုင်းမှန်ပျောက်ပြတ်မသွားစေဖို့ဖြစ်တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်။1988ခုနှစ်မတ်လကျောင်းသားအရေးခင်ကနေပြီးရှစ်လေးလုံးလူမှုအုံကြွားမှုကြီးအထိဥတီစေခဲ့တဲ့အောင်မေဝဲနေ့ဖြစ်ပါတယ်။နှစ်ပတ်လည်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မတ်လ23ရက်နေ့ဟာမဆလဆိုးရရဲ့ထီကီယုံနေနေရတဲ့ဖွဲ့ဒီပြစ်ခတ်တာကြောင့်ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့ရတဲ့32နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုနေ့ရောက်တိုင်းအောင်မေပွဲအထိမ့်မဲ့ခန္ဓာတွေကျင်းပလိမ့်ရှိသလိုဒီကနေ့ရန်ကုန်နီးပညာတက္ကသိုလ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့အခမ်းအနားကျင်းပရေးကော်မတီဖွဲ့ဝင်အောင်ကျော်စင်ကအခုလိုပြောပါတယ
်။နံပါတ်1အချက်ကတော့ဒီသမိုင်းမှောင်ဆက်လက်တည်ရှိစေဖို့ပေါ့။နံပါတ်2အချက်ကတော့တက္ကသိုလ်ရဲ့ကုန်သိက္ခာကိုသိမှုပါလေ။နံပါတ်3ကတော့ဆနာဖက်ဒရယ်ပြည်ထောင်စုရေးအတွက်ပူးပေါင်းပါရဲ့ဆောင်ရွက်ဖို့ပါလေ
။ကုဖုံးမော်နဲ့ကုဆိုးနိုင်တို့တည်ဆုံခဲ့တဲ့နေရာမှာအရေးကြီးဖြစ်တဲ့ညချင်းမှာပဲကျောင်းသားတွေကကျေပုံထိမ့်မဲ့အုပ်ကူဆောက်လုပ်ပေးမယ်။အဲ့ဒီခေတ်မဆလာအစိုးရကချက်ချင်းပဲပြန်လည်ဖြည့်ဆည်းခဲ့ပါတယ်။စေဆိုးရလက်ထက်တစ်လျှောက်လုံးမှာလည်းဒီခန်းသားတွေကိုလို့လက်လက်ကျင်းပခွင့်မရခဲ့ပါဘူး။အခုဒီနေ့ခန်းသားမှာတော့အရင်ဆောက်လုပ်ခဲ့မှုတဲ့ပုံစံတူအုပ်ကူပြန်လည်တည်ဆောက်ခဲ့ကြပါတယ်။1988မတ်လ23ရက်နေ့ညကစက်မှုတက္ကသိုလ်ကျောင်းသားတွေနဲ့အရက်သားတွေဖြစ်ပွားခဲ့တဲ့ပဋိပက္ခကိုတာဝန်ရှိသူတွေဘက်ကဖြေရှင်းပေးဖို့ကျောင်းသားတွေကတောင်းဆိုခဲ့ရကနေအာဏာပိုင်ကအင်အားသုံးဖြိုခွင်းခံခဲ့ရပြီးကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်မှန်ကိုပြည်သူတွေသိရှိအောင်လှုံ့ဆော်သွားမယ်လို့ကောင်ကျော်စင်ကစပြောပါတယ
်။ဘယ်လိုများဆိုလဲဒီအနေနဲ့ပတ်သက်ပြီးတော့မိမိပြောခွင့်အောင်လည်းအခွင့်အရေးကြလူသားကဆိုလေဒီနေ့ကာလမှာတော့ဆန္ဒပြောသလိုအကုန်လုံးကတော့တည်နိုင်ရင်းရှိတာမရှိဘူးပေါ့လေတည်ရလူတွေကလည်းအားရစွာတည်ရှိနေရမျိုးတွေလည်းရှိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့စိတ်ရှိရှိနဲ့ဒီဟာကိုဆက်ပြီးတော့မှပေါ့နော်နိုင်တယ်လို့ကိုတို့အတိုင်းအတာနဲ့နိုင်တယ်လို့ဆက်လုပ်ကြမှာပေါ့လေ
ဒီကနေ့ခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းတဝန်လာပေးပို့ခဲ့ပါတယ်သူတို့တွေပြစ်ဆတ်တာကြောင့်တပါတီအာဏာရှင်စနစ်အောက်ကနေရုံထွက်ပြီးခိုင်မာတဲ့ဒီမိုကရေစီမတည်ဆောက်နိုင်သေးပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိလာတာလို့တဝန်လွှာထဲမှာအတိအမှတ်ပြုဖော်ပြထားပါတယ်။ဒုနိုင်တို့ကြာဆုံးခဲ့တဲ့မလ23ရက်နေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်သတ်မှတ်ပေးဖို့နိုင်ငံရေးတိုင်းဝိုင်းနဲ့တက်ကြလှူရှာသူတွေကအစိုးရအဆက်ဆက်ကိုတောင်းဆိုခဲ့ကြပါတယ်။အစိုးရကတရားဝင်သတ်မှတ်ပေးထားတာမရှိပေမဲ့လို့ဒီနေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်လူ့ကွင်ရေးတက်ကြလှုပ်ရှားသူတွေကတော့အထိမ့်မဲ့အခမ်းအနားတွေကျင်းပကြပါတယ်။ဒါနဲ့ပတ်သက်လို့88မျိုးဆက်ကျောင်းသားကုမြအေးက
ပြောချင်တာကတော့မြန်မာနိုင်ငံလူ့ကွင်ရေးနေ့လို့သတ်မှတ်ခြင်းသတ်မှတ်ခြင်းဆိုတာကျွန်တော်တို့ဒီဖြတ်သန်းခဲ့လူတွေနဲ့ပြည်သူများစွာသတ်မှတ်ထားရင်သတ်မှတ်ခဲ့လို့ကျွန်တော်ယူဆပါတယ်။အစိုးရကအသိမှတ်ပြုပေးနိုင်တော့ပိုကောင်းတာပေါ့ဗျာ။ဟိုအဲ့ဒီအခြေအနေတော့တော့လည်းမရောက်သေးဘူးပဲကျွန်တော်ပြောချင်ပါတယ်။ဟုတ်
ဒီကနေ့ခန္ဓာကိုယ်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြင်ပညာရေးဝန်ကြီးကလည်းတဝန်လာပေးပို့ခဲ့တယ်လို့88နိုင်ငံရေးမျိုးဆက်တွေကျောင်းသားဟောင်းတွေပြင်ကိုဖိုးမော်နဲ့ကိုစိုးနိုင်တို့မိသားစုဝင်တွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုဖုံးမော်နဲ့ကိုစိုးနိုင်တို့အတွက်32နှစ်မြောက်အောင်မေဘွယ်ခန္ဓာကြောင့်ကိုထက်အောင်ခန့်ပြောပြသွားတာပါ။အခုတော့လူငယ်တွေစာကောင်းပေကောင်းဖတ်လာစေရေးလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကိုလည်းအလှည့်ပေးပါရစေရှင်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုပြုပြင်ပြောင်းလဲနေတဲ့အချိန်မှာလူငယ်တွေရဲ့စဉ်စားတွေးခေါ်မှုတွေပြောင်းလဲလာနိုင်ဖို့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့နဲ့ရေရှည်ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုအထောက်အကူပြုနိုင်မဲ့စာအုပ်စာပေတွေကို Education လို့ခေါ်တဲ့အဖွဲ့အစည်းကမိတ်ဆက်လိုက်ပါတယ်။လူငယ်တွေအတွက်ဘလို့အထောက်အကူပြုမဲ့စာအုပ်စာပေမျိုးတွေလဲဆိုတာကိုတော့စာအုပ်မိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
Education for Asia လို့ခေါ်တဲ့အာရှနိုင်ငံတွေအတွက်ပညာရေးနဲ့ပတ်သက်တဲ့အထောက်အပံ့စာအုပ်တွေထုတ်ဝေနေတဲ့အဖွဲ့အစည်းတစ်ခုကမြန်မာနိုင်ငံရဲ့လက်ရှိလိုအပ်ချက်တွေရေရှည်ခိုင်မာတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အထောက်အပံ့ဖြစ်စေဖို့ရည်ရွယ်ပြီးခုလိုစာအုပ်တွေကိုစူးစိထုတ်ဝေတာဖြစ်တယ်လို့တပည့်ဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကပြောပါတယ
်။အဲဒါတချို့ environment နဲ့ပတ်သက်တဲ့ပညာရေးဆိုရင်ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ကျောင်းနေမှာကျွန်တော်တို့သင်ရိုးတွေမှာထက်တင်တဲ့တမန်ကျောင်းအစင်လာကျွန်တော်တို့မရှိခဲ့ဘူး။ဒါပေမဲ့ဒီလိုဒီအချိန်ကမျိုးမှာကျွန်တော်တို့ formal ပေါ့တကယ်ကျောင်းတွေမှာပညာသင်ခွင့်မရတော့လူငယ်များတည်လဲဒီလိုပညာမျိုးကိုမိမိဟာမိမိလေ့လာလူစိတ်ရှိတယ်ဆိုလို့ရှိရင်လေ့လာနိုင်ဖို့အခွင့်အလမ်းရရှိအောင်ဆိုပြီးတော့ဒီရွေးချယ်တွေလည်းကျွန်တော်တို့ကဒီလိုစာအုပ်တွေကိုကျွန်တော်တို့ထုတ်ဝေတာဖြစ်ပါတယ်
။ Education ကထုတ်ဝေတဲ့စာအုပ်တွေကိုဝေးလံခေါင်ဖျားဒေသတွေမှာရှိတဲ့လူမှုအဖွဲ့အစည်းတွေကိုလှူဒန်းသွားမယ်လို့လည်းသောမျိုးမင်းသူကဆက်ပြောပါရယ
်တကယ်လိုအပ်တဲ့နေရာဒေသတွေမှာလူမရောက်သူမရောက်ရောက်ဖို့အတွက်အမှန်တန်ခက်ခဲတဲ့ဒေသတွေမှာသွားရောက်ပြီးတော့တင် जा ပေးတာတို့เนาะလီသူတို့တို့ရဲ့ဟိုစားပေါ့စွန့်ရင်မြင့်တင်လုပ်ငန်းတွေလုပ်တဲ့အဖွဲ့အစည်းတွေကြတော့ကျွန်တော်တို့လည်းမရောက်နိုင်တဲ့အတွက်ကြောင့်မလို့လူတကာလည်းအဖွဲ့အစည်းတော်များလည်းရောက်ဖို့အတွက်ခက်ခဲဖြစ်တော့ကြောင့်မလို့အထူးသဖြင့်အဲ့လိုအဖွဲ့အစည်းမျိုးတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့အစားအုပ်စားတမ်းတွေကိုလှူဒန်းတယ်နောက်တစ်ခုကတော့ဒီလိုတချို့ဒီရန်ကုန်တိုင်းဒေသကြီးအတွင်းမှာပဲဖြစ်ဖြစ်တော့ကျွန်တော်တို့မြို့တွေမှာတောင်မှအင်မတန်လိုအပ်တဲ့ဒေသပေါ့ဥပမာလိုင်သာယာတို့လိုမျိုးတကယ် rural ဟောစာတကယ်အင်မတန်လိုအပ်တဲ့ community တွေမှာတင်ကြားမှုတွေဆွမ်းဆောင်ရည်မြင့်တင်ပေးမှုတွေလုပ်နေတဲ့အဖွဲ့အစည်းတွေအတွက်ဆိုလို့ရှိရင်လည်းတို့ကလိုတယ်တို့ကတောင်းဆိုလာရဲဆိုလို့ရှိရင်ကျွန်တော်တို့ကလှူဒန်းတာတွေလုပ်တယ
်ဒီစာအုပ်တွေဟာမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေအနေနဲ့နိုင်ငံတကာကလူငယ်တွေနဲ့ဒန်းတူဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကြောင်းအရာတွေကိုလေ့လာနိုင်ဖို့အတွက်အထောက်အကူဖြစ်စေတယ်လို့လူမှုရေးသိပ္ပံဘာသာရပ်ကိုလေ့လာနေတဲ့ကျောင်းသားဆောလီယိုလွင်ကအခုလိုပြောပါရစေ
။အစိုးရအကြောင်းမှာကျွန်တော်တင်လာခဲ့တဲ့စာအုပ်တွေဆိုရင်တင်ယုံကကျောင်းသားကိုအဓိကမထားဘူး။ကျွန်တော်ဒီကိုင်းတင်ယုံကိုဘယ်လိုပြီးအောင်တင်မလဲဆိုတာကိုကျွန်တော်ပို့ပြီးအဓိကထား။ဒီစာအုပ်တွေကကျွန်တော်လူငယ်တွေရောပဲပေါ့နော်။အခုကဘာကြီးမှာဖြစ်နေတဲ့ issue တွေနဲ့ပေါ့နော်။ဒီ global issue တွေကျွန်တော်မြန်မာနိုင်ငံလူငယ်တွေလည်းတခြားနိုင်ငံလူတွေနဲ့ up to date ဖြစ်နေတဲ့ issue တွေ။နောက်ပြီးတော့ကျွန်တော်တို့ဒီစာအုပ်တွေကလုံးဝ lecture ပေးနေရပဲမဟုတ်ဘဲနဲ့ practice တွေလည်းပါတယ်။ပြီးရခါမှာ activities အများကြီးလည်းပါတယ်။သူကဒီစာအုပ်တွေအားဖြင့်ပေါ့နော်ကျွန်တော်တွေစာလေ့လာခြင်းတစ်ခုတည်းမဟုတ်ဘဲနဲ့တခြားဒီပြင်ပဒီပါ activities တွေနဲ့ပေါ့လေပေါ့เนาะကျွန်တော်ထိတွေ့နိုင်ပြီးတော့ဒီကပိုင်းမှာဖြစ်နေတဲ့ issue တွေအားလုံးကိုကျွန်တော်သိပြီးတော့တကယ်နိုင်ငံတကာကျောင်းသားတွေနဲ့တူပေါ့เนาะတပြေးညီပေါ့เนาะလိလာရလိမ့်မယ်ဆိုဒီစာအုပ်အားဖြင့်လည်းအထောက်ကိုအများကြီးပြုလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်အာရှတိုင်းပြည်တွေမှာပါကြည်ကြဲပြန့်ပြန့်အသုံးချနိုင်တဲ့စာအုပ်တွေကိုထုတ်ဝေနေတဲ့ Education အဖွဲ့ဟာလွန်ခဲ့တဲ့2001ခုနှစ်ကနေအခုလက်ရှိအချိန်အထိလူငယ်တွေအထောက်ပံ့ဖြစ်စေနိုင်မဲ့စာအုပ်ပေါင်း50ကျော်ကိုထုတ်လုပ်ထားရှိပြီးဖြစ်ပါတယ်။အခုစာအုပ်မိတ်ဆက်ခန်းမှာတော့တဘာဝပတ်ဝန်းကျင်ရေးရာကိစ္စတွေ၊ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးဆရာတုသေသနပြုချက်တွေ၊ဆရာတနခုစာပေတွေအပါအဝင်စာအုပ်ပေါင်း10ခုကိုမိတ်ဆက်ထုတ်ဝေခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟိန်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့လည်းနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့လည်းဆိုရင် VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။ည7နာရီထိဆက်ပြီးထုတ်လွှင့်မယ့်အစီအစဉ်တွေဖြစ်ကြတဲ့လူလူကျမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုလည်းမကြခင်နားဆင်ရပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဖူးရီမြန်မာပိုင်းရဲ့2019ခုနှစ်မလ23ရက်ပုဒ်ထူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာလူမှုကျန်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့ရခိုင်ပြဿနာဘယ်လိုအဖြေရှာကြမလဲဆိုတဲ့အကြောင်းကိုအခုလိုဆွေးနွေးထားပါတယ်။
နော်လည်းတင်တဲ့ဘုရင်ပြီးတော့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်တော့လည်းရှိနေတဲ့အခြေအနေကိုအတိအမှတ်ပြုပြီးအဲ့ဒီအတိအမှတ်ပြုနေတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲအဲ့ဒါပြီးနိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့က
မြန်မာအရေးသုံးသပ်သူဦးမောင်မောင်ဆိုးရဲ့သုံးသပ်ချက်တွေကိုကြားကြရဖို့ရှိပြီးနောက်ပိုင်းမှာလည်းအားကစားသတင်းလွှာကိုထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်ဝတ်သက်ယောဂကုသပြန့်နှံ့မှုမြင့်မားနေတဲ့အချိန်မှာရင်သွေးငယ်လေးတွေဖျားနာပြီးဆိုရင်နားလေတက်ကြွတဲ့ဆရာဝန်တွေနဲ့အမြန်ဆုံးပြသကြဖို့လိုအပ်ပါတယ်။တက်ကြွတဲ့ဆေးပညာရှင်တွေနဲ့တိုင်ပင်မှသာဝတ်သက်ယောဂရဲ့နောက်ဆက်တွဲစူးကြိုးတွေကိုရှောင်ကြဉ်နိုင်မှာဖြစ်တဲ့အကြောင်းအထွေထွေသမားတော်ဒေါက်တာမိုးအောင်ကျော်နိုင်ကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်။
ရဲပိုင်းမှာဝတ်သက်ယောဂဖြစ်တဲ့ကလေးတွေအရေးတက်များလာတာကြောင့်ကလေးဆေးရုံတွေမှာဝတ်သက်ယောဂနဲ့တက်ရောက်ကုသနေရတဲ့ကလေးတွေများပြားနေတယ်လို့အသက်20နဲ့30ကျားအရွယ်တွေမှာလည်းဝတ်သက်ယောဂဖြစ်နေကြတာကိုတွေ့နေရတယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အခုဆရာတို့နေပတ်ဝန်းကျင်မှာဒီဝတ်သက်ယောဂဖြစ်ပွားတဲ့လူတွေတွေ့များပါတယ်။ဆရာတို့ကတော့လူကြီးကုတဲ့သမားတော်ဖြစ်တဲ့အတွက်လူကြီးဆိုတာအသက်20နဲ့30ကျားမျိုးသမီးတွေကျားလို့စီမှာလူနာအနေနဲ့လာတာဖြစ်ပါလေရှိပါတယ်ကလေးဆေးရုံမှာလည်းဒီဝတ်သက်ယောဂနဲ့ကလေးဆေးရုံတက်နေရတဲ့လူတွေရပြလာတယ်လို့ဆရာတို့သိရတယ
်ဆောင်းရသည်နဲ့နေရသည်အကူပြောင်းအချိန်ကာလဟာလူထဲမှာဝတ်သက်ယောဂဗိုင်းရပること့စ်ပိုးတွေ့ရှိမှုနှုန်းမြင့်တက်နေလေးရှိတဲ့အချိန်ခါပဲဖြစ်ပါတယ်ငငယ်ကဝတ်သက်ယောဂကာဝယ်ဆေးမထူးခဲ့တဲ့သူတွေနဲ့ဝတ်သက်ယောဂကာဝယ်ဆေးကိုပြည့်စုံအောင်မထူးခဲ့တဲ့သူတွေဟာအခုလိုရသည်အကူပြောင်းကာလမှာဝတ်သက်ယောဂဖြစ်ဖို့အခွင့်အရေးများတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်နံပါတ်1ပြောချင်တာကတော့ဒီလိုရသည်အခြေအနေပေါ့နော်ဆောင်းနှွေးပေါ့နော်ဆောင်းနှွေးတဲ့နှွေးအခုအချိန်လေးဒီမှာဆရာတို့ရဲ့လေထုထဲမှာဒီဗိုင်းရပ်စ်ရဲ့တွေ့ရှိမှုပြန့်နှံ့မှုနှုန်းဒီကများတယ်နော်အဲ့တော့ measles virus ကဒီရာဒီမှာလေထုထဲမှာများတဲ့အတွက် measles ဖြစ်တဲ့လူပိုများတယ်ပေါ့နော်ဒုတိယတစ်ချက်ကတော့ဗာလဲဆိုရင်ကာကွယ်ဆေးအဲ့တော့ကာကွယ်ဆေးငငယ်ကမထိုးခဲ့တဲ့လူတွေကဒီပြန့်နှံ့နေတဲ့ measles ပိုးမွားတွေကိုရှူဆိုင်မိမယ်ဆိုလို့ရှိရင်ဒီ measles เนาะ measles ဆိုတဲ့ဝတ်သက်ယောဂဖြစ်မှာတေးကြတယ်တဲ့အဲ့တော့ကာကွယ်ဆေးထိုးတဲ့ရာဂိုင်းတို့နဲလေ measles ဖြစ်တဲ့လူတွေ့ရှိဖို့များလေဖြစ်ပါတယ်ပေါ့နော်နောက်တစ်ချက်ကကာကွယ်ဆေးထိုးထားတော့လေပဲနော်ဆေးမအောင်တဲ့လူတွေကာကွယ်တဲ့ထက်မပြည့်တဲ့လူတွေနောက်တစ်ခုကမိကဝတ်သက်ကာကွယ်ဆေးကနှစ်ကြိမ်ထိုးရတယ်ကိုးလာမှာပဲထိုးပြီးတော့တစ်နှစ်ခွဲမှမထိုးဖြစ်တဲ့သူတွေမှာဒီ15ရာဂိုင်းနှုန်းလောက်ကဆရာတို့ကဒီဝတ်သက်ယောဂဖြစ်ပွားနိုင်မှုရာဂိုင်းနှုန်းရှိပါတယ်ဆိုတော့ဒီလိုအချက်တက်တွေကြုံကြိုက်တဲ့အခါမှာဆရာတို့ကဒီဝတ်သက်ဖြစ်ပွားမှုနှုန်းများလာတယ်လို့ဆရာတို့ယူဆပါတယ
်ရင်းနှီးမိမတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေမှာဝတ်သက်ယောဂလက္ခဏာတွေတွေ့မြင်နေရပြီဆိုရင်ဆရာဝန်နဲ့ချက်ချင်းပြသပြီးစေကူတာမှုခံယူပေးရမှာဖြစ်ပါတယ်ဆောင်ဝင်တဲ့အချိန်မီစေကုသမှုခံယူခြင်းဟာဝတ်သက်ယောဂရဲ့နောက်ဆက်တွဲဆူးကျွေးတွေကိုရောကြစေမှာပါယနေ့ငယ်လေးတွေမှာဝတ်သက်ယောဂဖြစ်မဖြစ်ဆိုတာကိုဘယ်လိုလက္ခဏာတွေနဲ့တိုက်တာဆုံးဖြတ်ကြည့်နိုင်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဝတ်သက်ယောဂရဲ့ပထမဆုံးလက္ခဏာကတော့နာစီချောင်းဆိုးဖျားတာပေါ့နော်အဲ့တော့ရိုးရိုးသူဒီတုတ်ကွေးဗိုင်းရပ်စ်လိုပဲမျိုးစားဖြစ်တဲ့အတွက်ကြောင့်မလို့တုတ်ကွေးနေပုံစံမျိုးလေးနဲ့စပါမယ်ဒါကြောင့်မိမိရဲ့ကလေးဖျားမယ်နာစီချောင်းဆိုးမယ်ဒီယာဒီမှာဖြစ်တယ်ဆိုရင်သူ့ကိုဝတ်သက်ဖြစ်နိုင်တယ်လို့တန်တရားရှိရမယ်သူ့ကိုတည်တံ့ဖယ်ရှားထားရမယ်အဟာရပြည့်ဝအောင်ကြိုးမွေးရမယ်ဒါတွေဆက်လုပ်ရမယ်အဲ့တော့ဝတ်သက်မှန်ဘယ်တော့မှတည်နိုင်မလဲဆိုရင်ဖြားပြီး၄ရက်မြောက်နေ့လောက်မှမျက်နှာနဲ့လက်ဘဲမှာနှီးဆက်နှီးခွက်ကလေးတွေနှီးပြင်းလေးတွေပေါ်ပေါက်လာပြီဆိုရင်တော့ဒါဒီဝတ်သက်ဖြစ်ဖို့ရာဂိုင်းတော့များသွားပါပြီဒါကြောင့်မလို့ဆရာဝန်နဲ့ပြတ်သားပြီးတော့ဆေးကုသမှုခံယူရတော့မယ်ဟောအရင်တုတ်ကွေးကတော့ကွက်ကိုကိုပူကြစည်းလေးနဲ့ရေတောက်ပြီးတော့ဟောအဲအဟာရပြည့်ဝအောင်ကြွေးပြီးစောင့်ကြည့်မယ်၄ရက်ညောင်နေမှာနေဆက်နေပြင်းမျက်နာနဲ့လည်ပြင်းကစထွက်တယ်။တခြားတချို့ယောဂါတွေကခြေလက်ကစထွက်တယ်။တချို့ယောဂါတွေကခန္ဓာကိုယ်ကစထွက်တယ်။အဲ့တော့ဝတ်သက်ကတော့မျက်နာနဲ့လည်ပြင်းမှာစပြီးတော့နေဆက်အခုလေးတွေတွေးပြီဆိုလို့ရှိရင်တော့ဆရာဝန်နဲ့ပြသ။ဘာလို့ဆိုတော့ဒီနေဆက်ဒီဟိုဗိုင်းရပ်စ်ပိုးချောင်းဖြစ်တာပါဝတ်သက်က။အဲ့တော့ဗိုင်းရပ်စ်ပိုးချောင်းမလို့အသက်ဆုံးရှုံးရတဲ့ဆိုင်ဝတ်သက်ဖြစ်ပြီးတဲ့နောက်မှာနောက်ဆက်တွဲဝင်ရောက်လာတဲ့ဒီနမိုနီးယားအဆုတ်ရောင်ခြင်း၊အုံနောက်မေးရောင်ခြင်းနော် ဒီယောဂတွေကြောင့်မလို့နောက်ဆက်တွဲအသက်ဆုံးမွားတာမျိုးဖြစ်တတ်ပါလေတချို့မှဆိုနားကြိုက်နားကြည့်လို့တွေလည်းဖြစ်တတ်တယ်ကလေးငယ်တွေပါပေါ့နော
်ဝတ်သက်ယောဂကုသမခံရဖို့အတွက်ကတော့ဝတ်သက်ယောဂကာဝယ်ဆေးကိုပြည့်ပြည့်စုံစုံထိုးနှံပေးထားပြီးကိုယ်ခဲဆွမ်းအားကောင်းမွန်နေအောင်ပြုစုဆောင်ရှောက်ပေးရမှာဖြစ်ပါတယ်ယနေ့ငယ်လေးတွေဒီအပိုင်းအတွင်းဖျားပြီဆိုရင်ပေါ့ပေါ့ဆက်ဆက်သဘောမထားပဲဝတ်သက်ယောဂဟုတ်မဟုတ်ဆိုတာကိုနားလေတကြမ်းနဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ပထမနံပါတ်1ပြောချင်တာကတော့ကိုယ့်ရဲ့မိမိရင်သွေးတွေဒီဝတ်သက်ကာကွယ်ဆေးထိုးပြီးပြီလားဆိုတာစစ်ဆေးတင်ပါတယ်မထိုးရသေးဘူးဆိုရင်ဆရာတို့ထိုးတင်ပါတယ်ပထမ6လမှာတစ်လုံးပဲထိုးထားတဲ့ကလေးတွေကလည်းပဲဒီချိန်မှာဒုတိယ dose ဖြစ်တဲ့ booster dose ကိုဟိုဆေးထိုးခြင်းဆောင်ရွက်ပေးရမှာဖြစ်ပါတယ်မိဘအနေနဲ့နောက်တစ်ခုကတော့ကိုယ်ကလေးဖြားပြီဆိုလို့ရှိရင်ဆရာတို့ကစောင့်ကြည့်ထားဖို့လိုပါတယ်ဒီ3ရက်5ရက်အတွင်းမှာဒီညနာနဲ့ဘယ်ဘင်းမှာเนาะအနီကွက်ကလေးထွက်လာပြီဆိုရင်ဝက်သက်ဖြစ်နိုင်တဲ့အတွက်ဒီတကြံနဲ့ဆရာဝန်နဲ့ပြပြတယ
်ဝက်သက်ယောဂကုသပြန့်နှံ့မှုမြန်မာနေတဲ့အချိန်မှာယနေ့ကလေးတွေဖြားနာပြီဆိုရင်နားလေတကြံနဲ့ဆရာဝန်တွေနဲ့အများဆုံးပြသတိုင်ပင်ပြီးဝက်သက်ယောဂရဲ့နောက်ဆက်တဲ့စုကြိုတွေမခံစားရအောင်ကြိုတင်ကာဝယ်ထားတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူထုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာမြန်နာစင်နိုင်ပါတယ်ရှင်ခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားပါမယ်အခုတလောတနေ့တခြားဆိုးရွားလာနေတဲ့ရခိုင်ပြည်နယ်အခြေအနေဟာပြည်ထောင်စုအတွက်စိန်ခေါ်မှုကြီးတရက်ဖြစ်နေတဲ့ဆိုရင်မှားမယ်မဟုတ်ပါဘူးမြန်မာနိုင်ငံရေးလောကမှာတခါမှမအောင်မြင်ဘူးတဲ့လက်နက်ကင်အပြုတ်တိုက်ရေးလမ်းစဉ်နဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ့်အလားအလာရှိပါသလားဘလို့အဖြေရှာသင့်တယ်လဲဆိုတာမြန်မာနိုင်ငံရေးသုံးသက်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသားကဆွေးနွေးသုံးသက်ထားပါတယ်ရှင
်ဦးမောင်မောင်စိုးခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာအခုလောလောဆယ် AA နဲ့မြန်မာအစိုးရစစ်တပ်နဲ့တိုက်ပွဲတွေဟာတော်လေးပြင်းထန်လာတယ်ဒေသခံတွေစစ်ဘေးဒုက္ခတွေပေါ့စစ်ကြောင်းထွက်ပြေးရတဲ့လူသိပ်များလာတယ်တကယ်တမ်းစစ်ဆိုတာကတော့နိုင်ငံရေးပြဿနာမပြေလည်တဲ့အခါထပ်ပြီးတော့တိုက်ကြတယ်လို့ပြောကြပါတယ်သို့တော်လည်းပဲစစ်နဲ့ဖြစ်ရှင်းလို့လည်းပဲနိုင်ငံရေးပြဿနာဟာပြေလည်သွားတယ်လို့တစ်ခါမှမရှိခဲ့ဘူးပါဘူးအထူးသဖြင့်မြန်မာနိုင်ငံသမိုင်းမှာဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်တဲ့အလားအလာများဥမာပုံစိုးစဉ်းစားမိပါလားကျွန်တော်ဒီကနေ့တောင်ဆွေးနွေးကြပါတယ
်လုံးလုံးစေကျွန်တော်တို့တွေ့ရတဲ့ပြဿနာပါတယ်ဆိုတော့တိုင်းရင်းသားတွေခွေကြီးနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ကျွန်တော်တို့ဘဝပြပြောင်းစုလို့ပြောတယ်တိုင်းတစ်လျှောက်လုံးတပြီးတောင်ခက်နဲ့ပဲကျေသုံးလာတယ်လို့တိုင်းရင်းသားတွေကဆွဆွဲတာရှိတယ်အဲတစ်ဖက်ကလည်းပဲတိုင်းရင်းသားတွေနဲ့ပတ်သက်ပြီးခွင့်ရဘာရသလဲလို့2008အချိန်ကဥပဒေမှာပြောရင်လေလောလောဆယ်မှာဘာမှမရသေးဘူးဆိုတာမျိုးရှိတယ်။အဲ့တော့တိုင်းရင်းသားတွေမှာဖြစ်နေတဲ့ပြဿနာကဘာဖြစ်လဲဆိုတော့လက်နက်မရှိရင်လူရမွေဘူးလက်နက်မရှိရင်ငါတို့ဖက်မလို့ဘူးလက်နက်မရှိရင်ငါတို့စကားထည့်တူပြောဘူးလက်နက်မရှိရင်ငါတို့မဆွေးနွေးဘူးဆိုတဲ့အမြင်ကတိုင်းရင်းသားတွေမှာလက်နက်ဆက်ဆိုင်ဝင်တယ်။အဲ့တော့သူတို့အနေနဲ့လက်နက်ကြိုက်ပါကငါတို့ကိုဒန်းလူကြီးကိုဆွေးနွေးလိမ့်မယ်။ဆိုတော့လက်နက်ကြိုက်ပြီးတော့တိုင်းရင်းပြဿနာဖြစ်ရှင်းနိုင်တာမဖြစ်ရှင်းနိုင်တာဒါပြဿနာတစ်ခုပေါ့ဗျာ။
โอเคကျွန်တော်တစ်ချက်မေ့ချင်ပါတယ်ဒီမှာကြားဖြတ်ပြီးတော့ဆိုတော့ဒီလိုလက်နက်ကင်မှလူရသင်းချင်းခံရတယ်ဆိုတဲ့ကိစ္စဟာတိုင်းရင်းသားတွေရဲ့အထင်မြင်ချက်သက်သက်လား perception သက်သက်လား reality လားဆိုတာကိုကျွန်တော်သုံးသပ်စေချင်ပါတယ်တကယ်ပဲဒီလိုဖြစ်နေသလား
အဲ့တော့လက်တွေ့ပါဗျလက်တွေ့မှာဆိုတော့ရခိုင်ကိ issue ပြောမယ်ဆိုရခိုင်မှာတိုင်းရင်းသားပါတီ PNP 2010မှာလည်းနိုင်တယ်2015မှာလည်းနိုင်တယ်ပြည်နယ်မှာလည်းအများစုရတယ်တို့တော့ပြည်နယ်အစိုးရတင်မြှောက်ခွင့်လည်းမရှိဘူးပြည်နယ်လွှတ်တော်ရေးဆွဲခွင့်လည်းဘာမှမရှိဘူးပြည်နယ်အစိုးရဆိုတာကိုလည်းဘူဝတိုက်ခန့်နေဒါပေမဲ့တိုက်ခန့်တဲ့ပြည်နယ်အစိုးရဒီပြည်နယ်ပဲဒီဘတ်ဂျက်ခွင့်ဟိုမှာနည်းနည်းလေးပဲရတယ်ဒီလိုအနေထားအောက်မှာလက်တွေ့ဒီတရားဝင်ရွေးကောက်ပွဲနီးလမ်းနဲ့တွားရင်ဘာမှမရဘူးလို့အထူးသဖြင့်လူငယ်တွေကမြင်နေကြတယ်ပြဿနာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လည်းပဲမရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့တကယ်လည်းမရပါဘူး
အဲ့တော့
မမရဘူးရ
တချို့အဲ့ဒီဖုံဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့တချို့ကစောတကတက်တယ်ပြည်နယ်တွေကဖုံဖြိုးတိုးတက်မှုအရင်နေကွေးနောက်ကျပြီးတော့ဘာမှသူတို့ပြည်နယ်တွေလုပ်ပြတာမရှိဘူးဆိုရယ်ခန်းစားချက်ကိုလည်းပဲပြောကြပါတယ်တချို့ကအဲ့ဒါကိုဘယ်လိုစောတာတက်ဆိုပြည်နယ်တွေမကဘူးဒီလိုဆင်းရဲနှောင်မှမှုပြဿနာကိုခံရတာတပြည်လုံးခံရတာပဲပြည်ထောင်စုတစ်ခုလုံးခံရတာပဲပြည်နယ်တစ်ခုတည်းကွက်ပြီးတော့စိတ်ဆိုးစရာမဟုတ်ဘူးလို့လည်းပြောကြပါတယ်အဲ့ဒီကိစ္စကိုဘာပြောချင်ပါလဲ
အဲ့ဒါအကားတော့ဗျာသူဂျီဘူကပြောတာဖြစ်တယ်ဗျာလက်တွေ့ကြတော့အဲ့လိုမဟုတ်ဘူးဥမာဆိုတော့ပြည်နယ်တွေမှာဆင်းမှုနှိမ့်ကြတယ်ပြည်မဟိုဒန်းသူနှိမ့်ကြတယ်ဆိုရင်ဥမာဆိုတော့ ရခိုင် issue တခုတည်းပြောမယ်ဆိုရင်ရခိုင်မှာဒီကျွန်တော်တို့ဆက်စင်မီပေါ့နော်ဒီ national grip ရောက်တာ2015ရောက်တာ48ခုနှစ်လွတ်လပ်ရေးရပြီ2015မှာရောက်တာကျွန်တော်တို့ national grip ရောက်နေတာပြီးမှမှအကြာကြီးရောက်နေတာပါနောက်ပြီးတော့ကျွန်တော်တို့အစီအရဆုံးပြည်နယ်ကချင်းပထမရခိုင်ဒုတိယပါဘာတို့ကြွေရမှုတွေရှိပါတယ်ဒါကိုတွားပြီးတော့တန်းကြီးလို့မရဘူးလို့ထင်ပါတယ
်ဥပမာဆိုစောစောကထောက်ပြခဲ့တဲ့ဒီလက်နက်ကင်မှလူရသွင်းချင်းခံရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိစ္စကိုကျွန်တော်တို့အဖြေရှာကြဖို့ဆိုရင်စောစောကဒီကောက်ပွဲမှာနိုင်တော်လဲပဲအစူအဖွဲ့ကင်းမရဘူးပြီးမှအကြီးစိုးထားတဲ့စသဖြင့်ပါတယ်အခုဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့အထက်မှာအဲ့ကိစ္စဟာပြင်ဆင်နိုင်တဲ့အလားအလာရှိတယ်လို့လည်းတချို့ကပြောနေကြပါတယ်အဲ့ကိစ္စများပြင်ဆင်လိုက်ရင်ဆိုလိုတဲ့ဘာအီရွေးကောက်ခံရတဲ့ပြည်နယ်ရဲ့လွှတ်တော်ကူးစက်တွေတဲကသူတို့ဆန္ဒအတိုင်းအုပ်ချုပ်ရေးကိုစီမံခန့်ခွဲခြင်းရှိလာတဲ့ဆိုရင်အခြေအနေကောင်းလာတယ်လေထင်ပါလား
အဲအခုပြောနေတာပုံမှန်26ကိုပြောကြတာပေါ့ဗျာဒါပေမဲ့ပုံမှန်26တခုတည်းတော့ပြင်လို့မရဘူးတဲနေတော့မပြီးတော့ဘူးထင်ပါတယ်တိုင်းရင်းသားခွင့်ရေးကဒီလွှတ်တော်ကနေပြီးတော့ဒီသူတို့အစိုးရဖွဲ့ခွင့်နေမဟုတ်ဘူးအဲ့အစိုးရရဲ့လုပ်ငန်းငန်းဘာတွေရှိတယ်လဲဘတ်ဂျက်ဘာတွေရှိတယ်လဲဒါပေမဲ့ပြည်နယ်လွှတ်တော်မှာဘယ်လောက်ထိအခုဒီပြဿနာရှိလဲဆိုနောက်ဆက်တဲ့ပြဿနာရင်အများကြီးပါတခုတည်းပြင်ုံနဲ့တော့မရနိုင်ပါဘူးအာဒီပြင်ရင်တော့တစ်စုံလုံးပြင်ဖို့လိုအပ်ပါတယ်နောက်အခြေခံဥပဒေပြည်စည်းမှာကျွန်တော်နေနေဇောင်းပေးဖို့လိုအပ်တာကတော့လက်ရှိအခြေမှာဒီတိုင်းရင်းသားဒန်းတူကြီးကိုပိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ပြဿနာကိုတော့ကျွန်တော်တို့ဇောင်းပေးဒီပြင်မှပါလေကျွန်တော်တို့ဒီနေ့ပြည်တွင်းစစ်ကြောင်အောင်ဖြည့်ရှင်းနိုင်လိမ့်မယ်လို့ထင်ပါတယ်
ဒီဟာကိုဖြည့်ရှင်းနိုင်လို့အဲ့လိုနှစ်ဖက်အယူအဆတွေကိုညှိနှိုင်းမျိုးကသူတို့အချင်းချင်းတွဲဆုံဆွေးနွေးမှုနဲ့တန်းညှိလို့ရမှာပေါ့ခင်ဗျာဒီလိုတိုက်နေလို့ပဲဖြစ်မလဲအဲ့ဒီတော့ဒီတိုက်ပွဲတွေရက်ပြီးတော့အဲ့ဒီတွဲဆုံဆွေးနွေးပွဲဖြစ်လာနိုင်မဲ့ဆွေးနွေးပွဲကိုနှစ်ဖက်လုံးဂျိုင်းတူရောက်နိုင်မဲ့နီလန်းကိုရှိပါလားခင်ဗျာ
လုံးလုံးပဲမှာကတော့ဆွေးနွေးပွဲကိုဂျိုင်းတူရောက်နိုင်မှုကတော့အချောင်းဝင်ဆက်ဆက်တူတွေပို့ကတော့အပြိုးရေးကြည့်တယ်ဗျာဘာလို့ဆိုတော့ဒီစနေမှာပါတဲ့ဘယ်အလုံးကတော့လောလောဆယ်ကိုမှုသူ့မှုစုပ်ကန်ထားတဲ့ချိန်မှာဆွေးနွေးရပွဲရောက်ဖို့တော့ခက်ခဲနေတယ်။အဲ့တော့ဂျောင်းဝင်ဆက်ဆက်ညီနိုင်နေနိုင်တဲ့ဒီရှိမှတယ်ဆွေးနွေးပွဲကိုများများဆန်းဆန်းရောက်မယ်လို့ထင်ပါတယ်။လက်ရှိအခြေအနေမှာလည်းပဲကုလသမဂ္ဂနဲ့ဒီအနောက်အုပ်စုပါဝင်ပတ်သက်မှုတွေရှိနေမယ်။သူတို့ရဲ့ဂျောင်းဝင်ကနိုင်တဲ့အခက်အခဲနဲ့ပတ်ပြီးအစိုးရနဲ့တမတော်ဘက်ကလက်ခံမှုအားနည်းနေ။အဲ့ဒါကြောင့်မလို့လောလောဆယ်မှာတော့တရုတ်ရဲ့ဂျောင်းဝင်နိုင်မှုကဦးအရေးပါနေတာကိုတွေ့ရပါလေ
ဟုတ်ကဲ့တရုတ်ကဘာဖြစ်လို့အခုအချိန်ထိတစွန်းတစမပြောသေးဘူးလဲဆိုတာလည်းပဲစိတ်ဝင်စားဖို့သိကောင်းပါတယ်သူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်ပတ်သက်နေတဲ့ရခိုင်ဒေသဟာအထူးသဖြင့်သူတို့စီးပွားရေးမဟာဗျူဟာစသဖြင့်အရေးကြီးတဲ့ဒေသလည်းဖြစ်နေတယ်နှစ်ဖက်လုံးကိုလည်းသူတို့ပြောနိုင်တဲ့အနေအထားလို့လူတိုင်းကသုံးသပ်ကြရဲ့ဓာတ်နဲ့ဘာဖြစ်လို့တရုတ်ဟာအခုထိလက်နေနေရတယ်လဲလို့စဉ်းစားမိပါတယ်ဦးမောင်စိုး
နောက်ပြစလုံးကိုပြောနိုင်လောက်တယ်ဆိုတာကတော့တချို့ကလည်းတေပြောရင်အားလုံးတော့နားဆောင်တာတော့မဟုတ်ဘူးထင်ပါတယ်။တက်ပဲဖြစ်ဖြစ်ဗာကြီးအစိုးရပဲဖြစ်အေးပဲဖြစ်ဖြစ်တော့တေပြောပြအားလုံးတော့နားမဆောင်နိုင်တော့ဘူးထင်ပါတယ်။အဲ့တော့ तू ကတော့ကြောင်းဝင်နှိမ့်နိုင်တော့လည်းအဆင်မရှိပါပဲ။နောက်တစ်ခုကတော့ရခိုင်ဘက်မှာဖြစ်နေတဲ့ပြဿနာကိုတေလက်နှမ်းမိဘူးကတော့နည်းနည်းခင်းရင်ပါလေ။အဲဒီရခိုင်ဘက်မှာချမ်းမှာရောက်သွားရင်တော့တခြားနိုင်ငံတွေရဲ့လက်လန်းမိနိုင်တဲ့အတိုင်းအစလည်းရှိမယ်လို့ထင်ပါတယ်။
အဘဇူရီများဖြစ်နိုင်မယ်ထင်ပါလေတကယ်လို့တရုတ်ကဂျာဝင်စစ်စားနိုင်တော့လည်းပဲအတင်းဆွဲခေါ်လို့တော့မရဘူးပေါ့လေစပြီးတော့သူတို့က initiative လုပ်ကမလို့ထင်တာပဲကျွန်တော်ကတော့ဒါပေမဲ့တခြားလူတွေလည်းဆိုရင်ဘယ်သူ့ကိုများစဉ်းစားမိပါလိမ့်မလို့
ကျွန်တော်တော့အိန္ဒိယကိုစဉ်းစားမိပါလေခင်ဗျအိန္ဒိယအနေနဲ့လည်းရှေ့လျှောက်တော့မြောက်ညင်းညင်းရေးမှာတော့အိန္ဒိယနဲ့ဂျပန်ပါဝင်လာနိုင်မှုကိုတော့ကျွန်တော်စောင့်ကြည့်ဖို့လိုအပ်မယ်လို့ထင်ပါ
ဆိုတော့ကျွန်တော်ဒီညမေးချင်တာတရုတ်စိုက်ပတ်မလားစောစောကပြောခဲ့တဲ့အနောက်နိုင်ငံတွေရဲ့အခန့်ကဏ္ဍကတော့တရုတ်ကပေါ်ပေါ်ထင်ထင်ပဲပြောထားတာတွေ့ရပါတယ်အရှင်းမြောက်ဒေသကိုဆိုရင်အမေရိကန်သံမတ်သွားတာတော့မကြိုက်ဘူးဆိုပြီးတော့တရုတ်ကပုံမှန်လင်းလင်းပြောတာမျိုးတွေတောင်ကြားခဲ့ရပါတယ်ဆိုတော့အိန္ဒိယတို့ဂျပန်တို့ကြတော့တရုတ်ကလက်ခံလိမ့်မယ်ထင်ပါလား
အဲ့ဒါကတရုတ်ကလက်ခံတယ်လက်ခံတယ်နဲ့မဆိုင်ဘူးကြာကျွန်တော်တို့ဥမာဆိုတော့တရုတ်ကဟိုကဆရာတော်ကလို့ကအမေရိကန်သံမတ်ကိုနှက်ဆက်သွားတာမကြိုက်ဘူးပါညာဒါတရုတ်ရဲ့သဘောတော့ပါတကယ်တော့ဝင်လို့မရအဲ့ဒါကြောင့်မဟုတ်ဘူးဗျာဘာဘီယိုအတောင်းနဲ့ကုလသမဂ္ဂဂျောင်းဝင်လို့မရတာတရုတ်ကကန့်ကွက်နေလို့မဟုတ်ပါဘူးဒီဘင်္ဂလားဒေ့ရှ်မွတ်စလင်ပြဿနာကြောင့်မှာဒီရခိုင်ပြည်မြောက်ပိုင်းမွတ်စလင်ပြဿနာမှာကုလသမဂ္ဂနဲ့အနောက်ကရပ်တည်မှုကြောင့်ဝင်လို့မရတာပါတရုတ်ကရပ်တည်မှုကြောင့်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျာ
နောက်တစ်ခုကကျွန်တော်ပြန်ပြီးတော့ကြောက်ချင်တာကတော့အဲလက်နက်ကင်တဲ့ဆိုတဲ့ကိစ္စမြန်မာနိုင်ငံရဲ့နိုင်ငံရေးဆွေးနွေးပွဲမှာနိုင်ငံကမှလည်းဖြစ်ကောင်းဖြစ်မှာပါဆွေးနွေးပွဲခေါ်ရဆိုကြအပေါ်စီကနေပြီးတော့ဆွေးနွေးကျင်တယ်ဆိုတော့ mentality ပေါ့လေအဲ့လို attitude အဲ့လိုသဘောထားမျိုးလဲစိတ်ရတဲ့ထင်ပါတယ်စီရင်အားနဲ့ပေါ်စီကသန်နေမှတ်သားလျင်ဆွေးနွေးပွဲမှာဈေးဆင်းရင်ငါတို့သာမယ်ဆိုရဲအယူဆများရှိနေရသလားဆိုတာလဲစဉ်းစားမိပါတယ်ဥမုံဆိုပဲလို့
ဟုတ်ကဲ့ရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိဆွေးနွေးပွဲမှာတော့အဲ့ဒီပြဿနာကြောင့်ငွေငွေဆွေးနွေးပွဲကိုမရောက်တဲ့ပြဿနာဖြစ်နေတာပန်စီပဲထူးထူးဘာပဲထူးထူးကျွန်တော်တို့ကိုယ့်ဘက်ကအသာစီးယူမယ်ဆိုတဲ့အယူဆကကြီးကြီးမားမားရှိနေတဲ့အတွက်ကြောင့်မလို့ဒီနေ့ဒီနေ့အထိကျွန်တော်တို့ကနိုင်ငံဆွေးနွေးပွဲကိုမရောက်တာဖြစ်ပါတယ်။ဒါမှမဟုတ်ဗမာပြည်နိုင်ငံကြီးလက်နက်ကိုင်ဖွဲ့စည်းတွေပဲဖြစ်ဖြစ်အစိုးရဖြစ်တက်မလို့ဖြစ်ဖြစ်အားလုံးကတစ်ခုမဟုတ်တစ်ခုအကျက်တဲနဲ့ရင်ဆိုင်နေရတဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့ကဆွေးနွေးဖြစ်ခြင်းနဲ့လမ်းတော့မလွဲမသွေလျှော့အလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အဲ့ဆွေးနွေးဖြစ်ခြင်းမဲ့လမ်းကိုကျွန်တော်တို့ပြန်ပြီးတော့ကောက်ရရင်တင်နေတုံးစားတဲ့ဘာပြင်းဘာလို့သိနေဆိုတော့ကျွန်တော်စဉ်းစားကြအောင်ပါခင်ဗျာပထမဦးဆုံးလုတ်သိနေတာကပေါ်စည်းကနေပြီးတော့ဈေးစင်နိုင်မှဆွေးနွေးမယ်ဆိုတော့စိတ်ဓာတ်ကိုအရင်ပြင်ဖို့လိုသလားသူတို့မဟုတ်ကြဝင်စဉ်းစားမဲ့လူတွေကလွန်ပြန်ဟိုဘက်ဒီဘက်သွားပြီးညှိနှိုင်းပြဖို့လိုသလားစသဖြင့်နည်းနည်းစဉ်းစားကြည့်ပါလားခင်ဗျာ
ကျွန်တော်အမြင်ကတော့လုံးလုံးစေမှာလက်နဲ့ကြိုက်တဲ့ဘွေးကိုရက်ပြီးဆွေးနွေးပွဲကိုသွားဖို့အရေးကြီးပါတယ်လုံးလုံးတိုင်းတပွဲကိုရက်ပြီးတော့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်လောလောဆယ်ရှိနေတဲ့အခြေအနေကိုအတိအမှတ်ပြုပြီးအဲ့ဒီအတိအမှတ်ပြုနေတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲအဲ့ဒါပြီးနိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကဘာဆိုတာဆက်သွားမယ်ဆိုကျွန်တော်တို့ကညှိနှိုင်းလို့ရနိုင်တဲ့အခြေအနေရှိပါတယ်နိုင်ငံရေးဆွေးနွေးပွဲကိုမရောက်ရင်ဘာမှဆွေးနွေးလို့မရဘူးဘာမှဖြစ်ချင်းလို့မရဘူးဖြစ်နေမှာလေ
ဟုတ်ကဲ့ခက်တာအခုတက်မတော်ဘက်ကသူတို့တစ်ဖက်သက်အပြည့်အစုံရေးလေလာလာလေလာခွဲလာကြီးညာတာတော်မှပဲဒါသနတ်သန်တွေတုံလုံးကြားနေရုံဖြစ်နေပါတယ်ဆိုတော့လက်တွေ့ဖြစ်လာဖို့ကတော့ဘလောက်နှိစက်မဲ့ထင်ပါလဲတစ်နှစ်နှစ်နှစ်စသဖြင့်ကလာအတွင်းမှာဖြစ်လာနိုင်ပါသလားဘာကြောင့်လဲဆိုတော့ဒီတိုက်ပွဲတွေကအတွန်းစီလာလေပြည်သူလူထုနစ်နာလေတိုင်းပြည်အတွက်အဆိုးဘက်ကိုဥရီသွားလေလို့ပဲကျွန်တော်စဉ်းစားမိပါတယ်
ကျွန်တော်တော့တရုတ်ကိုစဉ်းစားကြည့်နေတယ်ဗျနော်ဆရာတို့လည်းသိနေတာပဲတရုတ်က OUR နဲ့စီးပွားရေးအကျိုးစီးပွားရေးဘာမှအများကြီးရှိနေတာတရုတ်ကအခုဂျောင်းဝင်ညီနေတဲ့နေရာမှာဆရာကနေပြောသလိုဘာကြောင့်မတွန်းတွန်းတက်တက်မပြောကြလဲဆိုရင်မေးဖို့ကျွန်တော်တို့လည်းမေးနေတာပဲဒါပေမဲ့သူကအချိန်တစ်ခုကြာလာတဲ့အချိန်မှာသူ့ရဲ့စီးပွားရေးအကျိုးစီးပွားရေးအကောင့်ထဲပေါ်ခြင်းတဲ့အခါမှာရောသူလိုချင်တဲ့ပုံစံသွင်းမလာနိုင်ဘူးလားတွန်းတွန်းတက်တက်လုံးမလာနိုင်ဘူးလားဆိုတာလည်းကျွန်တော်စဉ်းစားနေပါတယ်
ဥကြဇန်သားရဲ့မြန်မာရေးသုံးသက်ချက်ကိုခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာမင်းနေ့မနေ့ခင်မှာနှားစေနိုင်ကြပါရဲ့ရှင်။တပတ်အတွင်းအားကစားသတင်းလွှာတွေကိုမထုတ်လွှင့်ပေးခင်မှာတော့အခုလာမယ့်စနေညတိုက်ရိုက်လေလံကိုဖိတ်ခေါ်ပါရစေရှင
်။တော်တော်ရှင်များရှင်။မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလတ်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစီအစက်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဝန်ကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။တို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့ဆွေးရည်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတပတ်အတွင်းအားကစားသတင်းလွှာတွေနှာစင်ကြရပါမယ်။အားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
အားကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာတော့ Arsenal က Manchester United ကိုအနိုင်ရပြီးတော့ Champions League ဝင်ခွင့်ရဖို့အတွက်အကြိမ်နဲ့ဖြစ်နေကြပါတယ်။ မေရိကန်မျိုးမီဘောလုံးအသင်းကတော့ကမ္ဘာဖလားကျင်းပဖို့၃လအလိုမှာပဲအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲလိုက်ပါတယ်ရုရှားပြည်ခုံပြအကစားသမားတွေကိုနိုင်ငံကအကစားပြိုင်ပွဲတွေဝင်ခွင့်မပေးဘဲဆက်ပြီးတော့တားမြစ်သွားမှာဖြစ်တယ်လို့နိုင်ငံကပြည်ခုံပြအဖွဲ့ချုပ် IAF ကပြောကြားလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဇာတ်ထိပ်က Man City နဲ့ Liverpool အသင်းတွေနိုင်ရပြီးတော့ Manchester United ကတော့ Arsenal ကိုရှုံးပြီးတော့ပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်။ Man City က Watford နဲ့ပွဲမှာ England တောင်ပံတိုက်စစ်မှု Sterling ရဲ့ hat-trick နဲ့ Man City ကနိုင်သွားပြီးတော့ Liverpool ကလည်း Burnley ကိုနောက်ကနေလိုက်ကစားပြီးတော့၄ဂိုးနှစ်ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်ဇာတ်ထိပ်က Man City နဲ့ Liverpool နှစ်သင်းကတော့54မှ83မှနဲ့ Champion ဖြစ်ဖို့အတွက်အကျိန်းနဲ့ဖြစ်နေကြပါတယ်။ဒီနေ့မှာပဲ Tottenham ကလည်းဒီတစ်ပတ်မှာ Southampton ကို၄ဂိုးတစ်ဂိုးနဲ့ရှုံးသွားတဲ့အတွက်ဇာတ်ထိပ်ကအသင်းတွေနဲ့ပို့ပြီးတော့အမှတ်ပြတ်သွားခဲ့ပါတယ်။ဒီတစ်ပတ်မှာတော့ Arsenal နဲ့ Manchester United တို့ Arsenal ရဲ့ Emery ကွင်းမှာတွေ့ကြကြပြီးတော့ Arsenal က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ Arsenal အတွက်ဂိုးတွေကိုတော့ Xhaka နဲ့ Aubameyang တို့ကသွင်းပေးခဲ့တာပါ။ဒါကြောင့် Manchester United အသင်းဟာယာယီနည်းပြတဲ့ Solskjaer လက်ထက်မှာ Premier League မှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။ Arsenal ကိုရှုံးသွားတာနဲ့ပတ်သက်ပြီး Solskjaer ပြောတာကတော့
You have to be disappointed with the result but the performance as you say was a good one. We created miles more chances today than we compared to for example in the cup game
when we played them. ဒါပေမဲ့ကစားတာကတော့ခဏပြောသလိုကောင်းပါတယ်။ဒီနှစ်ပွဲကပြီးခဲ့တဲ့ FA ဖလားပွဲမှာတင်လာတော့ဘူးသူဝင်ပြီးဖန်တီးနိုင်တာ။သူတို့ပထမဂိုးကပဲပွဲရဲ့အဖြစ်ဆုံးဖြတ်ပြီးသွား။သူတို့ပထမဂိုးသွင်းပြီးလိုက်တဲ့အချိန်မှာကျွန်တော်ကဘောလုံးကိုပိုးပြီးတော့ထင်းကစားနိုင်တယ်။ကျွန်တော်တို့လည်းဂိုးသွင်းခွင့်ကိုဖန်တီးနိုင်ခဲ့ပါတယ်။အပိုင်ခွင့်ရေးပြီပါ။တိုင်ကိုနှစ်ချိန်ထိပြီးတော့အာဆင်နယ်ဂိုးသမားလည်းကောင်းတယ်။ဘောလုံးပိုင်ဆိုင်မှုရကတော့ကောင်းပါတယ်။ဒါပေမဲ့လည်းပွဲရလတ်မှာတော့သူတို့နိုင်ပြီးတုံးမှန်ရပါတယ်။
ဒီမှာ Chelsea ကလည်း Wolves ကိုတကိုးစီတီကျသွားပါတယ်။ဒါကြောင့် Tottenham 61မှတ် Arsenal က60 Man U က58မှတ် Chelsea က58မှတ်နဲ့အဆင့်၄တွင်းကိုဝင်ဖို့အတွက်အကြိမ်နဲ့ဖြစ်နေကြပါဗျာ။ UEFA ဥရောပဘောလုံးဖွဲ့ချုပ်ကတော့ Premier League Champion Man City အသင်းဟာ Club အသင်းတွေလိုက်နာဆောင်ထင်းရမဲ့ Financial Fair Play လို့ခေါ်တဲ့မနာရေးသုံးပြီးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်နိုင်ဖို့ရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့စတင်စုံစမ်းနေပြီလို့ပြောလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးရေးကFB စီမံစည်းကမ်းချိုးဖောက်တယ်လို့ဆွဆဲထားရင်လည်းပတ်သက်ပြီးတော့အဓိကလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း UEFA ကပြောပါတယ်ဗျာ။ American မျိုးသမီးအသင်းကတော့ American ဘောလုံးဖွဲ့ချုပ်ကိုတရားစွဲလိုက်ပါပြီ။မျိုးသားနဲ့မျိုးသမီးကြားမှလိန်ခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတော့ဆွဆဲချက်တွေနဲ့ American ဘောလုံးဖွဲ့ချုပ်ကိုတရားစွဲလိုက်တာဖြစ်ပါတယ်။ဘောမအောင်မြင်ဆုံးအသင်းတွေကတခုလို့ဆိုရမယ် American အမျိုးသမီးအသင်းဟာကမ္ဘာဖလား၃ညနဲ့ Olympic ရွှေစိတ်၄ခုရထားတာဖြစ်ပါတယ်။အခုလိုအောင်မြင်မှုတွေရထားပြီပဲလေနိုင်ငံကပြိုင်ပွဲတွေမှာဘာစုတစ်ခုမှမရထားတဲ့ American အမျိုးသားအသင်းလောက်စူးစိငွေတွေမရတာကြောင့်ပြီးခဲ့တဲ့နိုင်ငံကအမျိုးသမီးများနေ့မှာတရားဆွဲလိုက်တာပါ American အမျိုးသမီးဘောလုံးအသင်းကဒီဘောလုံးသမားအားလုံးတရားလိုလို့ပြီးတရားဆွဲလိုက်တာကိုသူ့အနေနဲ့ထောက်ခံတယ်လို့လည်း American အမျိုးသမီးအသင်းရဲ့နှီးပြချုပ် Jill Ellis ကလည်းပြောပါတ
ယ် Yes I'm definitely supportive of it I didn't have any conversation I think that you know the players met and obviously they're driving this
American မျိုးသမီးအသင်းကစားသမားတွေကတရားဆွဲတဲ့ကိစ္စကိုကျွန်မအနေနဲ့လုံးဝထောက်ခံပါတယ်သူတို့နဲ့စကားပြောပြတာတော့မရှိပါဘူးကျွန်မထင်တာကတော့ကစားသမားတွေတွေ့ကြပြီးဒါမျိုးလုပ်ဖို့ဆုံးဖြတ်ခဲ့ကြတာပါဒါကြောင့်သူတို့ဘက်ကဒါကိုမကြေညာခင်ကတော့ကျွန်မကိုဖုန်းခေါ်ပါတယ်ဒါပေမဲ့လည်းအမျိုးသမီးတွေဟာဥစားဥရွက်ပြူတာတိုးတက်အောင်လုပ်တာအပြောင်းလဲတွေဖော်ဆောင်တာစတဲ့လုံနိုင်ကန်နိုင်စွမ်းတွေရှိကြပါတယ်။ဒါတွေကကောင်းတဲ့အချက်တွေပါ
2019အမျိုးသမီးကွာဘလာဘောလုံးပွဲကိုတော့လာမယ့်ဂျွန်လမှာချင်းပါမှာဖြစ်ပြီးတော့အခုလိုကွာဘလာချင်းပါဖို့၃လသာလိုတော့အချိန်မှာအမေရိကန်အမျိုးသမီးအသင်းကတရားဆွဲလိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလကတော့ FIFA ကွာဘောလုံးအဖွဲ့ချုပ်ကဒီနေ့အမျိုးသမီးကွာဘလာဘောလုံးပြိုင်ပွဲအတွက်စူပြေးငွေတွေကိုဒေါ်လာတန်း30အထိတိုးပေးထားပြီးတော့ပိုဆွဲတဲ့အသင်းအနေနဲ့လည်းအမေရိကန်ဒေါ်လာ၄တန်းရမှာဖြစ်တယ်ဆိုပြီးတော့ကြေညာထားတာဖြစ်ပါတယ်ခင်ဗျာ။ရိုမာအသင်းကတော့ UCBO Di Francesco ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ပြီးခဲ့တဲ့သတင်းဘက်က Champions League ဒုတိယဆင့်ရှုံးထွက်ဒုတိယကျောက်ပွဲစဉ်မှာ Porto အသင်းကိုရှုံးပြီးပြိုင်ပွဲကနေထွက်လာပြီးတဲ့နောက်နီးပြား Di Francesco ကိုတာဝန်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ရိုမာအသင်းကတော့အသင်းနဲ့နီးပြား Di Francesco ကိုလမ်းခွင်လိုက်ပြီးဆိုပြီးတော့ Chazabrini ကကြေညာပါတယ်။ရိုမာအသင်းဟာဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲမှာ Portugal က Porto အသင်းနဲ့တွေ့ပြီးတော့အိမ်ကွင်းမှာ၂ဂိုးတကိုးနဲ့နိုင်ခဲ့ပေမဲ့ဒုတိယကျောက်အဝေးကွင်းကစားတဲ့နေရာမှာ၃ဂိုးတကိုးနဲ့ပြန်ပြီးရှုံးတာကြောင့်ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ရိုမာကဒီ Francesco ကိုထုတ်ပြီးနောက်တစ်ရက်မှာပဲ Chelsea နဲ့ Leicester နီးပြဟောင်း Italy နီးပြ Claudio Ranieri ကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ Ranieri ကိုအခုနှစ်ဂျွန်လအကုန်ထိနီးပြဖြစ်ခန့်လိုက်တာဖြစ်တဲ့ဆိုပြီးတော့ရိုမာကတောက်ကြမ်းလေးမှာချင်းကြပါတယ်။
ရီနီယာရီယာရိုမာသင်းကို2009ကနေ2012ခုနှစ်အထိဒီပြဖြစ်နဲ့တာဝန်ယူခဲ့ပြီးတော့2010မှာရိုမာသင်းကို Serie A မှာဒုတိယရအောင်ဆောင်းဆောင်ပေးခဲ့ပါတယ်ရီနီယာရီဟာပရီးမီယာလိဂ်မှာလဲ Chelsea နဲ့ Leicester သင်းတွေကိုနီးပြလုခဲ့ပြီးတော့ Leicester သင်းကို2016ခုနှစ်ကပရီးမီယာလိဂ်ချန်ပီယံဖြစ်အောင်ဆောင်းဆောင်ပေးနိုင်ခဲ့သူပါပြီးခဲ့တဲ့မာလာတုန်းကတော့သူ့ကို Fulham အသင်းကခေါ်ယူခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲနီးပြဖြစ်ကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်ခင်ဗျာဘာဂန်နိုင်ငံဖလော်ရီဒါပြည်နယ်မှာကျင်းပတဲ့အာနိုပေါမာဖိတ်ခေါ်ကောက်တီပြိုင်ပွဲမှာတော့အီတလီက Francesco Molinari ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Molinari ဟာစုစုပေါင်းရိုက်ချက်တဲ့12ချက်ရှော့ရိုက်ပြီးတော့186ချက်နဲ့လူဆက်သွားတာပါနင်းကလေးကနောက်ဆုံးနေကစားကြတာမှာလဲမိုလိုနရီဟာဘိုဂီတကျင်းမှမရိုက်ပဲသမရိုက်ချက်တဲ့ရှစ်ချက်ရှော့ရိုက်နိုင်ခဲ့ပြီးတော့ဒါဟာသူ့ကစားသမားတန်တန်းနဲ့ရှောက်မှာပတ်တင်အကောင်းဆုံးလုပ်နိုင်ခဲ့တဲ့နေ့ဖြစ်တယ်ဆိုပြီးတော့လဲပြောလိုက်ပါခင်ဗျာရုရှားအကစားသမားတွေကိုနိုင်ငံကပြေးခုံပြပြိုင်ပွဲတွေကိုဝင်ဝဲမပေးဘဲဆက်လက်တားမြစ်သွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံကပြေးခုံပြဖွဲ့ချုပ် IAF ကကြေညာလိုက်ပါတယ်ရုရှားအကစားသမားတွေတားမြစ်စီအသုံးပြုတဲ့ကိစ္စမှာဆိုရကဥဆောင်ပါဝင်ပတ်သက်တယ်ဆိုတော့တပ်တွေအထောက်အထားတွေကြောင့် IAF ကရုရှားအကစားသမားတွေကိုနိုင်ငံကပြေးခုံပြပြိုင်ပွဲကနေ2015ခုနှစ်မှာတားမြစ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆုံးဖြတ်ချက်မချမချင်းရုရှားအကစားသမားတွေကိုနိုင်ငံကပြေးခုံပြပြိုင်ပွဲတွေကိုဝင်ဝဲမပေးဘဲဆက်ပြီးတော့တားမြစ်သွားမှာဖြစ်တယ်ဆိုပြီးတော့ IAF ကပြောကြလိုက်ပါနော်
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 933ကလိုင်းဒိုမီတာ32 kHz 11803ညတို့ကနေပြီးတော့ပြန်လည်နားဆင်နိုင်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ကမ္ဘာတစ်ဝန်းနိုင်ငံတွေကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစည်းအဝေးခန်းစာထုတ်ပြန်ရမှာတော့ဗင်နီဇွဲလား၊အီရန်နိုင်ငံတွေကလူ့ခွင့်ရေးအခြေအနေတွေပြင်တရုတ်နိုင်ငံမှာဝီဂါမွတ်စလင်တွေထိန်းသိမ်းခံရတဲ့အခြေအနေတွေကိုလည်းမီးမြောင်းထိုးဖော်ပြထားပါတယ်။စီရင်ခစားကတော့နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကထုတ်ပြန်ပေးခဲ့တာဖြစ်ပြီးဒီမိုကရေစီလွတ်ခွင့်ရေးနဲ့လူ့သမားရေးရာသံမှတ်ကြီးမက်ကဲကိုဇက်ကသတင်းတောက်တွေရဲ့မေးမြန်းချက်တွေကိုဝါရှင်တန်မှာရှိတဲ့နိုင်ငံကြီးဝန်ကြီးဌာနမှာဖြေကြားနေပါတယ်။6လအတွင်းနှစ်ကြိမ်ဖြစ်ကြပြီးလူပေါင်း350နီးပါးတည်ဆုံခဲ့ရတဲ့အမေရိကန်လုံဂျယ်လီယံမျိုးစားတစ်ခုပြန်တမ်းမှုတွေရဆိုင်မှုပြည်တွင်းပြည်ပကတောင်းဆိုမှုတွေကြီးထွားလာနေပေမဲ့သမ္မတဒေါ်နယ်ထရန့်ဆိုရတော့အရှုံးမပေးသေးပါဘူး။ Boeing 737 Max 8အမျိုးအစားလေယာဉ်နဲ့ပတ်သက်လို့သမ္မတထရန့်ဆွေးနွေးနေတဲ့အကြောင်းအင်ဂျင်နီယာရှေ့တွေကပြောဆိုထားရမယ်လေ။ဘယ်သူတွေနဲ့ဘလို့အကြောင်းအရာတွေပြောရဲဆိုတာကိုတော့ထုတ်ပေါ်မပြောသေးပါဘူး။အသေးစိတ်သဘောတူညီချက်တစ်စုံတရာများပဲဥရောပသမ္မတက EU ကနေခွဲထွက်စေမသင့်ဗြိတိန်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။သဘောတူညီမှုမရဘဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ် Theresa May ကဆန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရက EU နဲ့သဘောတူညီချက်ရရှိထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်အမတ်တွေကမနေ့တုန်းကပဲတခဲနဲ့ပယ်ချထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှုဟောပေါ်မနာဖော့ကိုပူးပေါင်းကြံစည်မှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်တော်စုတရားရုံးတစ်ခုမှာဒီကနေ့အစီအချက်ချမှာဖြစ်ပါတယ်။တရားသူကြီးအေမီဖာမန်ချက်ဆန်အနေနဲ့အမြင့်ဆုံးထောင်နဲ့ဆနစ်တီအပြစ်ပေးနိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့လည်းတခြားပြည်တော်စုတရားရုံးတစ်ခုကမနာဖော့ကိုခေါ်ဆောင်မှုဗန်လုံငန်းတွေမှာမတမမှုတွေနဲ့ထောင်နဲ့48လအပြစ်ပေးထားတာဖြစ်ပါတယ်။
မလ23ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်မနေ့ဖန်ကြာသာပရီနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.